Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝဲတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American အတန်းကနေ2022ခုနှစ်အောက်တိုဘာ27ရက်တောက်ကြနေညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတိုမီတာ30နဲ့51နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်တင်လွှင့်နေပါပြီခင်ဗျာဒီကြားတော့စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါကျွန်မများတစ်ဆင်အောင်ပါရှင်ဒီကနေ့ကြားမယ့်သတင်းဒီမှာတော့ယာရုကနှုတ်ထွက်သွားတဲ့ဗြိတိန်ဝန်ကြီးချုပ်လစ်ထရက်စ်နေရာမှာပါဝင်ပြီးတော့ရှင်ပြန်အရေးခံတဲ့သူတွေမှာအရင်ဝန်ကြီးချုပ်ဟောင်ဘော်ရစ်ဂျွန်ဆန်လည်းပါလာနိုင်ခြင်းရှိပါတယ်။ယူကရိန်းကိုရုရှားကျူးကျော်စစ်ကိုထောက်ခံတဲ့ယူရန်နဲ့ပတ်သက်ပြီးဘယ်လိုကင်တွယ်မလဲဆိုတာ EU ကဆွေးနွေးမှာဖြစ်ပါတယ်။ကရင်ပြည်နယ်ကော့ကရီမြို့ရိနေရာတချို့ကိုကရင်အမျိုးသားလူမျိုးရေးတပ် KNLD နဲ့ပူးပေါင်းတပ်ဖွဲ့တွေဒီကနေ့မနေ့ကဝင်ပြီးတော့တိုက်ခိုက်ပြီးမြန်မာစစ်တပ်နဲ့အပြင်းထန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ကိုရနိုင်ရေး
ဒီလိုသတင်းတွေဖြစ်တဲ့နောက်သတင်းဆောင်မတွေကိုတင်ဆက်တဲ့အခါမှာတော့ကရင်ပြည်နယ်ကော့ကရိတ်မြို့ကို KNLA နဲ့ပူးပေါင်းတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပါတယ်
။တိုက်တဲ့အခါမှာသူပေါင်းရုံးပြီးအဲ့အရာတွေကိုအကုန်လုံးဝင်တိုက်တယ်။နောက်ပြီးတော့ဒီဆင်းအချုပ်ထောင်ကိုလည်းဝင်တိုက်တယ်။အဲ့ဒါမလဲပိုင်းချင်းလေအဲ့ဒါပြီးတော့
ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ခေါင်းဆောင်တို့ဖြစ်တဲ့ကိုစောမွန်ပြောသွားတာဖြစ်ပါတယ်။အပြည့်စုံကိုမကြားခင်မှာနားဆင်ရဖို့ရှိပါတယ်။အခုလိုကော့ကရိတ်တိုက်ပွဲကြောင့်ကော့ကရိတ်မြဝတီကာလန်ပိုင်းမှာခီးတဲ့တွေပိတ်မိနေတဲ့အခြေအနေတခါသခိုင်းတိုင်းတပင်းမြို့နယ်လက်ရကုံချေးရွာမှာပြီးခဲ့တဲ့ရက်ပိုင်းကဖမ်းဆီးခံခဲ့ရတဲ့ဒီထဲကကလေးငယ်တချို့ပြန်လွတ်လာတဲ့အကြောင်းအပါဝင်မြန်မာနိုင်ငံတွင်းကိုဗစ် -19 ကူးစက်မှုတွေတိုးလာနေတဲ့နောက်ဆုံးအခြေအနေစတာတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုလိုသတင်းတွေကိုတင်ဆက်ခင်မှာနောက်ဆုံးရသတင်းတွေကိုတော့မတ်များသတင်းအောင်နဲ့ကိုဝင်းမင်းတို့ချိန်ညာပေးမှာဖြစ်ပါတယ်ဗျာ။
ဗြိတိန်မှာယာရုကနှုတ်ထွက်သွားတဲ့ဗြိတိန်ဝန်ကြီးချုပ်လစ်ထရက်စ်နေရာအတွက်ခေါင်းဆောင်ရှင်ပြိုင်မဲ့သူတွေထဲမှာအရင်ဝန်ကြီးချုပ်ဟောင်ဘော်ရစ်ဂျွန်ဆန်လည်းပါဝင်နိုင်ခြင်းရှိပါတယ်။ဝန်ကြီးချုပ်လစ်ထရက်စ်ဟာယာရုတာဝန်ထမ်းဆောင်ပြီးတော့သတင်း6ပတ်အကြာမှာယာရုကနှုတ်ထွက်တယ်လို့အကြာသာဘရီးနေကကြေညာခဲ့ပါတယ်။သူနှုတ်ထွက်လိုက်တဲ့ Conservative Party ခေါင်းဆောင်ယာရုအတွက်တနင်္လာနေ့မှာစာပြီးရွေးချယ်တဲ့လူငန်းတွေစတင်မှာဖြစ်ပါတယ်။အခုချိန်ထိဘသူကပါတီကောင်းဆောင်ဖြစ်ဝင်အရေးခံမယ်လို့တရားဝင်မကြေညာသေးပေမဲ့ပါတီဝင်တွေကြားမှာဝန်ကြီးချုပ်ဟောင်းဂျွန်ဆန်ဗဏ္ဍာရေးဝန်ကြီးချုပ်ဟောင်းရီနီဆူနက်နဲ့အောက်လွတ်တော်ခေါင်းဆောင်ပယ်နီမော်ဒန်တို့၃ယောက်ကိုထောက်ခံနေလို့တော့ထုတ်ဖော်ပြောနေကြပါတယ်လွတ်တော်မှအနည်းဆုံးတရားရဲ့ထောက်ခံမှုရသူတွေအနေနဲ့ခေါင်းဆောင်လောင်းအဖြစ်စီရင်တင်သွင်းပြီးတော့ရှင်ပြိုင်နိုင်ပါတယ်။အောက်တိုဘာ28ရက်နေ့မှာခေါင်းဆောင်အတွက်ကိုကြေညာနိုင်မယ်လို့ခန့်မှန်းထားပါတယ်။ဝန်ကြီးချုပ်အဖြစ်တလခွဲကြာတာဝန်ယူခဲ့တဲ့ Trust ရဲ့စီးပွားရေးမူဝါဒတွေကြောင့်ဗဏ္ဍာငွေကြေးဈေးကွက်ကမောက်ကမဖြစ်ပြီးတော့ပါတီတွင်ပြင်းပြင်းထန်ထန်ကန့်ကွက်မှုတွေကြုံခဲ့တာကနေနှုတ်ထွက်ဖို့အထိဖြစ်လာတာပါ။သူဟာ3နှစ်အတွင်းယာရုကနှုတ်ထွက်တဲ့တတိယမြောက်ဝန်ကြီးချုပ်ဖြစ်ပါတယ်ရှင်။
ရုရှားနဲ့နှစ်နိုင်ငံပေါင်းပြီးတပ်ပေါင်းစုဖွဲ့မယ်လို့ Belarus သမ္မတပြောခဲ့တာကအထမြောက်ဖို့အလားအလာနေတယ်လို့ပြည်ထင်ကပြောလိုက်ပါတယ်။ရုရှားနဲ့ Belarus ပေါင်းပြီး Group of Forces တပ်ဖွဲ့ကြီးတစ်ခုဖွဲ့စည်းမယ်လို့ Belarus သမ္မတ Alexander Lukashenko ကဒီလအစပိုင်းကပြောခဲ့ပေမဲ့လက်တွေ့အောင်မြင်မဲ့ပုံတော့မရှိပါဘူးလို့ပြည်ထင်ကာကွယ်ဝန်ကြီးဌာနကဒီနေ့ပြောလိုက်တာပါ။ Belarus သမ္မတ Lukashenko ကတော့ Belarus တန်ရာ 9,000 နဲ့ Russia တန်ရာ 1,000 ခွဲပါတဲ့ပူးပေါင်းတပ်ဖွဲ့ကြီးတစ်ခုဖွဲ့စည်းသွားမယ်လို့ကြေညာခဲ့ပါတယ်။ရုရှားတပ်ဖွဲ့တွေဘယ်လာရုစ်ကိုဆက်ရောက်လာတဲ့ပုံတွေကိုဘယ်လာရုစ်အာဏာပိုင်တွေကထုတ်ပြန်ခဲ့ပေမဲ့တကယ်တမ်းရုရှားအနေနဲ့ဘယ်လာရုစ်မှာတပ်ဖွဲ့ရာတိတိတကျတပ်ဖြန့်ချတာနိုင်မှုမရှိဘူးလို့လည်းပြည်ထောင်ကာကွယ်ဝန်ကြီးဌာနကထောက်လှမ်းရရှိတဲ့သတင်းတွေကိုတွစ်တာလူမှုကွန်ရက်ကလည်းထုတ်ပြန်လိုက်ပါတယ်။ရုရှားနဲ့ဘယ်လာရုစ်ကြားသွေးစည်းမှုကိုပြပြီးမြောက်ပိုင်းနေဆက်ကနေယူကရိန်းတပ်ဖွဲ့တွေဆုတ်ခွာအောင်ဘယ်လာရုစ်ကတမင်ရွယ်ထုတ်ပြန်တာဖြစ်နိုင်တယ်လို့ပြည်ထောင်ကာကွယ်ဝန်ကြီးဌာနကပြောထားပါတယ်။အခုလိုအချိန်မှာအရင်6လတုန်းက Interfax Russia TV သတင်းဓာတ်ရိုက်သတင်းလွှင့်နေချိန်အတွင်းယူကရိန်းစစ်မှာရုရှားအစိုးရလိမ်နေပါတယ်ဆိုတဲ့စာတမ်းထောင်ပြခဲ့တဲ့သတင်းတော်မြို့သမီး Marina Ovsyannikova ကိုဖမ်းဆီးမိတ်ထွက်လိုက်ပါတယ်ဒါပေမဲ့ဒီမှာကတော့ရုရှားကနေထပ်ပြေးသွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ
ယူကရိန်းကိုရုရှားကျူးကျော်စစ်ကိုထောက်ခံတဲ့ EU နဲ့ပတ်သက်ပြီးတော့ဘယ်လိုကင်တွယ်မလဲဆိုတာကို EU ဥရောပသမဂ္ဂကဆွေးနွေးမှာဖြစ်ပါတယ်။ EU အဖွဲ့ဝင်အနေနဲ့ရုရှားရန်လိုမှုတွေကိုထိန်းချုပ်ဖို့အထူးခုံရုံးတစ်ခုထားဖို့စပြီးတော့စဉ်းစားတင်တယ်လို့ Estonia ဝန်ကြီးချုပ် Kaja Kallas ကဒီကနေ့တောက်ချာနေ့ပြောပါတယ်။ Russia juju sima pawin pan po ni de Iran a paw ma tan khat pait so mu re ko tabor tu de chaung phit paw ni de kaisar ni ne patat pi lo Iran ne swin ni bu shi de chaung EU thait thi siwe pwe dutiya ni ma won ji chu Carlos ka pyo ba de Ukraine ma Russia ju lu nge de yan sa mu re atwe upri chaung ya tong pyan mo te cha paw swin ni bu lu de lo di kaisar ma ti cha khon yong ga be phie shin lo ya me lu le tu ga pyo ba de Russia ကို Iran က away team drone တွေ ထောက်ပံ့ နေတာဟာ ကုလ လူညီ ကောင်စီ ဆုံးဖြတ်ချက် အမှတ် 2နဲ့ 3-1 ကို ချိုးဖောက်တာ လို့ ပြင်သစ်နဲ့ Britain မဟာမိတ် တွေက သုံးသပ်ပါတယ် Iran လို့ drone တွေနဲ့ Russia က Ukraine ကို တိုက်ခိုက်နေတယ် လို့ Ukraine ဘက်က ပြောပေမဲ့ Iran က ဒါကို ညှင်းဆန်ပြီးတော့ Russia က လည်း ဒါကို မသိဘူး လို့ ပြောပါတယ် Russia ကို လွှဲပြောင်းပြီးပြီး Russia က Ukraine စစ်မှ သုံးနေတဲ့ away team drone တွေဟာ ကုလ လူညီ ကောင်စီ ဆုံးဖြတ်ချက် ပါ တားမြစ်ထားတဲ့ လက်နက် တွေ ဖြစ်တယ် လို့ American နိုင်ငံကြီး ဌာန က ပြောဆိုပါတယ် ရှင်
Iran ဆန္ဒပြ အမျိုးသမီး တွေ ကို ထောက်ခံတဲ့ အနေနဲ့ ကနေဒါ နိုင်ငံကြီး ဝန်ကြီးက အမျိုးသမီး နိုင်ငံကြီး ဝန်ကြီး တွေ ကို အစီအွေ ဖိတ်ခေါ်ခဲ့ ပါတယ် ကနေဒါ နိုင်ငံကြီး ဝန်ကြီး Melanie Jolie အနေနဲ့ ကမ္ဘာ တစ်ဝန်းက အမျိုးသမီး နိုင်ငံကြီး ဝန်ကြီး တွေ ပါတဲ့ online အစီအွေ တရက် ကို မနေ့ ချက်သာပရင်း နေ့ မှာ ဥဆောင် ကျင်းပ ခဲ့တာ ပါ အသက် 22 နှစ် ရွယ် Iran အမျိုးသမီး မျက်နှာဖုံး မလုံ လို့ ဆိုပြီး ဘာသာရေး တွေ ဖန်ဆီကန် သိဆုံး ခဲ့ ရတာ အတွက် Iran နိုင်ငံ တစ်ဝန်း ဆက်ဖြစ် နေတဲ့ ဆန္ဒပြပွဲ တွေ တဲ့ အမျိုးသမီး တွေ ဟာ သူတို့ ကိုယ်ပေါ်က မျက်နှာဖုံး တွေ ကို ဆွဲခွာ ပြီး ဖျက်ဆီး ဖြစ် ခဲ့ ကြ ပါတယ် အမျိုးသမီး နိုင်ငံကြီး ဝန်ကြီး တွေ အနေနဲ့ လည်း Iran က အမျိုးသမီး တွေ ရဲ့ အသံ ကျဲကျဲ လောင်လောင် ကြားလာ အောင် အကူအညီ ပေး ကြ ဖို့ ဝတ္တရား ရှိ တယ် လို့ ကနေဒါ နိုင်ငံကြီး ဝန်ကြီးက အခု အစည်းအဝေး မှာ ပြော ခဲ့ ပါတယ် အမျိုးသမီး တွေ ဘယ်လို ဝတ်ဆင် နေထိုင် ရ မယ် လို့ သတ်မှတ် တာ တမမို့ လူဖွဲ့စည်းတွေ အမျိုးသမီး အခန်းကဏ္ဍ ပေါ် Iran ဆွေရ သဘောထား ပေးတာတွေကို ဘလို့ မှ တိခံ လို့ မရ ပါဘူး လို့ လဲ ကနေဒါ နိုင်ငံကြီး ဝန်ကြီးက ဆက် ပြော ခဲ့ ပါတယ် မိခင် တွေ ညီမ တွေ စနီးတယ် တွေ သမီး တွေ အတွက် ယက်တီ ပေးတဲ့ Iran ပြည်သူ တွေ နဲ့ အတူ ကနေဒါ နိုင်ငံ က လည်း ဆက် ယက်တီ သွား မှာ ဖြစ် ပြီး အမျိုးသမီး အခွင့်အရေး ဆိုတာ လူ အခွင့်အရေး ပဲ ဖြစ် တယ် လို့ ကနေဒါ နိုင်ငံကြီး ဝန်ကြီးက ဆက် ပြော ခဲ့ ပါတယ် ခင်ဗျာ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ92.32 kHz 9303ညနဲ့ 9383 ည 92.51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာတော့ 190 kHz 1505နေလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာဘိုင်းတောက်ကြနေညနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ကြီးညာပေးပါမယ်ရှင်ကရင်ပြည်နယ်ကော့ကရိတ်မြို့တွင်နေရာတချို့ကိုကရင်အမျိုးသားလူမျိုးရေးတပ် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေဒီကနေ့မနေ့ကဝင်ရောက်တိုက်ခိုက်ပြီးတော့မြန်မာစစ်တပ်နဲ့အပြန်အလှန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုတချို့ရှိတဲ့အကြောင်း KNL နဲ့ပူးပေါင်းတပ်ဖွဲ့ဖြစ်တဲ့ကြားပြူတပ်ခွဲငါတပ်ရင်းမှုဖြစ်တဲ့ကိုဇွဲက VOA ကိုပြောပါတယ်
။ကျွန်တော်အဖွဲ့တွေပါဝင်တော့ရတယ်ကျွန်တော်တို့ကရန်သူလဲဟိုအလောင်း9လောင်း10လောင်းရထားတယ်အဲ့လည်းတော့ဒီလိုလက်တွေရထားတယ်ပေါ့နော်အားလုံးဒီလိုပြန်ကော့ပြီးဖြစ်ပြီးွားတယ်ပေါ့နော်မျိုးထင်းနိုင်တဲ့နေသားတော့ရှိတာပေါ့ဗျာဒါကြွားတာမဟုတ်ဘူးအဲ့တော့ကျွန်တော်တို့ကဒါကြားပြီးဖြစ်ကြောင်းနဲ့ပူပေါင်းအနည်းငယ်ဖြစ်ကြောင်းနဲ့ဘုဇော့ကရဲ့ဒီဟာအောက်မှာဆိုလို့ရှိရင်ကော့ပြီးမျိုးထင်းဖို့ကကျွန်တော်တို့ကသိမ့်မခတ်တဲ့အခြေအနေမျိုးပဲတွေ့တာဒါပေမဲ့ပါလဲဆိုအဲ့ဒီအနည်းငယ်မှာပြန်ဝင်းရံထားတဲ့ခလာ90ခုလုံးနှစ်ခုငါတို့ဒီလိုမျိုးတို့တည်ရင်းတွေကိုပြန်ပြီးတော့မှနေပူဇံပြူဟာတို့ဒါတွေကိုပြန်ထိန်းနိုင်မှာမြို့အတိကျထိုင်လို့ရမှာလေအဲ့တော့မြို့အတိကျထိုင်ဖို့အတွက်ကတော့ကျွန်တော်တို့လူသေးတယ်လို့မြင်တယ်ပေါ့နော်ပြင်ဆင်ရအောင်ပဲအဲမြို့သိမ်းဖို့ကတော့အဲ့လောက်မခက်ပါဘူ
းစစ်ကောင်စီဘက်ကတော့ KNL နဲ့ပူးပေါင်းတပ်ဖွဲ့တွေဟာဝန်ထမ်းအင်အားတွေနဲ့လူတွေရက်ွက်တွေရုံးဆောက်ဦးတွေကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ပြည်သူတချို့နဲ့ဝန်ထမ်းတချို့ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းသတင်းထုတ်ပြန်ပါတယ်ထိခိုက်ဒဏ်ရာရတဲ့အရေးအတွက်တော့အတိအကျဖော်ပြခြင်းမရှိပါဘူးကော့ကရိတ်မြို့ဟာကရင်ပြည်နယ်အတွင်းအချက်ချာကြတဲ့မြို့ဖြစ်ပြီးတော့ပတ်ပတ်လည်မှာဖအံကြိုင်စိတ်ကြီးလှိုင်းပွဲမြောက်ဝရီနယ်ကြိုက်မြို့မြို့တွေရှိပါတယ်ကော့ကရိတ်မြို့နယ်အတွင်းမှာကော့ကရိတ်နယ်ဂျုံတိုးနှမြို့ပါဝင်ပြီးတော့နှမြို့ပေါင်းလူဦးရေ9,000နီးပါးရှိတဲ့မြို့လည်းဖြစ်ပါတယ်တိုက်ပွဲနောက်ဆုံးအခြေအနေတွေကို VOA ကဆက်လက်စုံစမ်းစေဖြစ်ပါတယ်ရှင
်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ပို့ရေးသဘောတူချက်အားလုံးကိုမြန်မာအစိုးရဘက်ကလိုက်နာမယ်လို့ဘင်္ဂလားဒေ့ရှ်ကပြောလိုက်ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာအကြားအရင်ကလက်မှတ်ရေးထိုးထားတဲ့သဘောတူညီချက်အလုံးကိုမြန်မာဘက်ကလိုက်နာမယ်လို့တဆင့်ပြောလာကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဒေါက်တာ AKF2 မိုမန်ကမနေ့ကပြောလိုက်တာပါဒါကိုမြန်မာဘက်ကထိုက်ရိုက်ပြောတာမဟုတ်ဘဲဘင်္ဂလားဒေ့ရှ်ဆိုင်ရာတရုတ်တမ္မတ်ကြီးနဲ့တွေ့ဆုံဆွေးနွေးခဲ့ချိန်မြန်မာကတရုတ်ကိုပြောခဲ့တာကိုတရုတ်တမ္မတ်ကြီးကတဆင့်ပြန်ပြောတာလို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကရှင်းပြခဲ့ပါတယ်မြန်မာနိုင်ငံဘက်ကရိုဟင်ဂျာဆိုတဲ့နာမည်ကိုလက်ခံအသိအမှတ်မပြုပါဘူးဒါပေမဲ့ ဒုက္ခသည်တွေကိုတော့စီစစ်လက်ခံမယ်ဆိုပြီး2019ခုနှစ်နိုဘမ23ရက်နေ့မှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားလက်မှတ်ရေးထိုးခဲ့ကြတာပါဒါပေမဲ့လက်မှတ်ရေးထိုးပြီးကြတဲ့ကအခုထိ9နှစ်နီးပါးအတွင်းမှာတော့နေရပြန်ဖို့ခံရတဲ့ရင်ဂျာတူတယောက်မှမရှိသေးဘူးလို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံတို့သတင်းတွေမှာဖော်ပြခဲ့ပါတယ်အခုစီစစ်လက်ခံမယ်ဆိုပြီးမြန်မာနိုင်ငံဘက်ကတရုတ်သံမကြီးကိုပြောလာတာကိုတော့သတင်းကောက်တစ်ခုဖြစ်သတ်မှတ်ပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဒေါက်တာမွန်မန်ကပြောပါတယ်ဒါပေမဲ့တရုတ်နိုင်ငံဟာဂျာဝင်စစ်ဆက်သူတာဖြစ်ပြီးဆုံးဖြတ်ချက်ချသူဟာမြန်မာနိုင်ငံဖြစ်တယ်ဆိုတာကိုလည်းသူကဝန်ခံခဲ့ပါသေးတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံနဲ့ဂမ်ဘီယာနိုင်ငံတို့မှအေးအေးမြပြောက်စီနဲ့ချောင်းဆူးပြောက်စီတောင်းမိတဲ့အတွက်ကလေးငယ်အများအပြားကြောက်ကပ်ပျက်စီးသေဆုံးခဲ့ပါတယ်။အင်ဒိုနီးရှားမှာကလေးငယ်69ယောက်ထက်မနည်းသေဆုံးခဲ့ပြီးတဲ့နောက်မှာချောင်းဆူးပြောက်စီအယောင်အလုံးကိုယာယီပိတ်ထားပါတယ်။အောက်တိုဘာ18ရက်နေ့ထိအင်ဒိုနီးရှားမှာချောင်းဆူးပြောက်စီတောင်းမိတဲ့ကလေးငယ်200ကျော်နာမကျန်းဖြစ်ပြီးတော့69ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။စီးရီတွေထဲမှာအစိတ်အပင်ဓာတ်ရီတွေပါမပါစစ်ဆေးမှုမပြီးခင်အထိဒီစီးရီရောင်းချခွင့်ကိုလည်းပိတ်ထားတယ်လို့အင်ဒိုနီးရှားကျန်းမာရေးဌာနကအောက်တိုဘာ20ကြာသပတေးနေ့ကအကြေညာပါတယ်ဂမ်ဘီယာမှာလည်းကလေးငယ်80နီးပါးအလားတူကြောက်ကပ်ပစ်ပြီးတော့တည်ဆုံးတာဟာအိန္ဒိယနိုင်ငံထုတ်အေးအေးမြချောင်းဆူပြောက်စီးရီနဲ့ဆက်ဆက်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအောက်တိုဘာလဇန်ကသတိပေးခဲ့ပါတယ်အိန္ဒိယနိုင်ငံမေဒန်ဆေးကုမ္ပဏီထုတ်ချောင်းဆိုးပျောက်ဆေးရည်အမျိုးအစား၄မျိုးကိုမတုံးဖို့ဂမ်ဘီယာမှာတားမြစ်ထားပါတယ်။ဒီချောင်းဆိုးဆေးရည်တွေကတော့ Promethazin, Cofetmilin, Markov နဲ့ Magrib ဆေးရည်တွေဖြစ်ပြီးတော့ Secret နဲ့ဆိုးဆေးတွေမှာတုံးတဲ့အရသာဓာတု drug ပေါင်းပမာဏအလွန်ကျွံပါဝင်တာကိုတွေ့ခဲ့ရပါတယ်ရှင်
။ American နိုင်ငံမျိုးတော်မှာအစ်စ်နှစ်ပြင်ဆင်ဖို့ရှစ်လကြာဖိတ်ထားခဲ့ရတဲ့အထင်ကြီးရလေချောင်းအာကာသပြတိုက်ကြီးပြန်ဖွင့်လိုက်ပါပြီ။ဝါရှင်တန်ဒီစီမြို့တော်မှာအခုလိုပိတ်ထားခဲ့ရတဲ့အရင်လူသန်းတွေနဲ့ချီလေပတ်လေးရှိတဲ့ AIS Space လေကြောင်းနဲ့အာကာသဆိုင်ရာပြရတဲ့တချို့ပြကန်းတွေကိုအခုပြန်ဖွင့်လိုက်တာပါခင်မီပုံစံအစ်တွေနဲ့ပြန်လည်ဖွင့်လိုက်တဲ့ပြကန်းအမကြီးတွေထဲမှာ Orbi နဲ့ Weaver Rights ညီကိုစထွင်ခဲ့တဲ့ပထမဆုံးလေယာဉ်ပြန်ပါဝင်အရင်ခေတ်ခီးတဲ့တင်လေယာဉ်တွေကစပြီးနောက် Apollo 11နဲ့အခုခေတ်ပစ္စည်းတဲ့ Drone ယာဉ်ပုံစံတွေအထိပြသထားပါတယ်1986ခုနှစ်တုန်းကစဖွင့်လှစ်ခဲ့ပြီးဒီပြတဲ့ကပြကန်းတွေကိုအစင်းမြင့်ပြင်ဆင်နေတာဖြစ်ကပြကန်းအသစ်၈ခုမှရှိတဲ့ယာနဲ့ခြေတဲ့ပစ္စည်းအစ်တွေ digital နည်းပညာဆိုင်ရာပြကန်းတွေနဲ့ပိုခင်မီဆက်ဆောင်နိုင်ဖို့ပြင်ဆင်ထားပါတယ်ပြသထားတဲ့ပစ္စည်းတိုင်းရဲ့နောက်ွယ်မှာလူတွေနဲ့သက်ဆိုင်တဲ့ဇာတ်ကြောင်းတွေထင်ရှားနေတယ်လို့လည်းပြတဲ့ညွှန်ကြားရေးမှူး Chris Brown ကပြောပါတယ်ပြတဲ့ကိုလာရောက်ကြည့်ရှိသူတွေအနေနဲ့အရင်နဲ့မတူတဲ့ပြင်ဆင်တွေနဲ့အတူအတိတ်ပစ္စုပ္ပန်နဲ့အနာဂတ်ကိုဖော်ကျူးထားတဲ့ပစ္စည်းတွေကိုတွေ့မြင်ရလိမ့်မယ်လို့ပြတဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗ
ျောက်ကြနေညာနောက်ဆုံးရသတင်းတွေကိုမတ်မြသစင်အောင်နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ကရင်ပြည်နယ်ကော့ကရိတ်မြို့ကတိုက်ပွဲအခြေအနေကိုပြောပြခြင်းပါတယ်ကရင်ပြည်နယ်ကော့ကရိတ်မြို့တွင်နေရာတချို့ကိုကရင်မျိုးသားလွတ်မြောက်ရေးတပ် KNLA နဲ့ပူးပေါင်းတပ်ဖွဲ့တွေဒီနေ့မနက်ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်စစ်တပ်ဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့သလိုလေကြောင်းကနေလည်းပုံကျဲတိုက်ခိုက်ခဲ့ပါတယ်ဒီတိုက်ပွဲကြောင့်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြောက်ဝတီမြို့မှာလည်းလုံခြုံရေးတွေတင်းကျပ်ထားတယ်လို့ဒေသခံတွေကပြောပါတယ်ကော့ကရိတ်မြို့တိုက်ပွဲနဲ့နောက်ဆက်တွဲအခြေအနေကိုတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်တဲကို KNL နဲ့ပူးပေါင်းတပ်ဖွဲ့တွေဒီကနေ့မနေ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်တပ်ဘက်ကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့တိုက်ခိုက်မှုတွေပြန်လုပ်ခဲ့ပါတယ်ဒီတိုက်ပွဲတွေအတွင်းအရက်သားတချို့ထိခိုက်သေးဆုံးမှုတွေရှိခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပြပါတယ
်ကော့ကရိတ်မြို့ဝင်တိုက်တဲ့ခါကျတော့အဲဒီကနေတော့69နေပူကံကုန်းကနေပြီးတော့ခလဲရ69လူကံကုန်းကနေပြီးတော့လက်နက်ကြီးနဲ့ရန်စမ်းပြတဲ့ကော့ကရိတ်ပန်းညံကိုလက်နက်ကြီးကလုံးကြားတဲ့အချိန်မှာအဲ့ချိန်မှာမနေ့ပိုင်းတရင်ရအဲ့တော့တိဆုံးလူတယောက်ဖြစ်ပြီးတော့တိခိုက်တန်ရတယောက်ရတယ်အဲ့ဒီနောက်ပိုင်းမှာကျွန်တော်တို့ကရှေ့ဆက်ပြီးဆက်တိုက်တယ်တိုက်တဲ့အခါမှာသူ့ပေါင်းယုံပြီးအဲ့အရာတွေကိုအကုန်လုံးဝင်တိုက်တယ်နောက်ပြီးတော့ရေဆင်းအချုပ်ထောင်ကိုလည်းဝင်တိုက်တယ်အဲ့ဒါမနေ့ပိုင်းအချိန်ကြီးအဲ့ဒါပြီးတော့ဒီကနေပြီးတော့ဒီရင်ကခေါင်းကျင်မကတစ်ခါလာနှစ်စီးနောက်ဟာစီးပဲလာတယ်အဲ့ဒါသူတို့ကတွေးခင်းဟာမြင်နေမြအားလုံးကိုရစ်ပြနေတော့
စစ်ကောင်စီဘက်ကထုတ်ပြန်ချက်မှာတော့ရ ရဲတပ်ဖွဲ့မှုယုံနဲ့ခရိုင်အုပ်ချုပ်ရေးမှုယုံကိုဝန်စည်းခံရပြီမဲ့ကြသွားခြင်းမရှိဘူးလို့လည်းထုတ်ပြန်ပါတယ်။ခလာရ68ကတယောက်ကြဆုံးခဲ့ပြီး9ယောက်ဒဏ်ရာရတယ်လို့လည်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မနက်ကနေညနေပိုင်းရောက်တဲ့အထိတိုက်ပွဲတွေပြင်းထန်နေတယ်လို့လေကြောင်းကနေပြစ်ခတ်မှုတွေကြောင့်ဒေသခံကျေးရွာသားတွေကမြို့ပေါ်နေထိုင်နေသူတွေပါဘေးလွရာကိုထွက်ပြေးနေကြရပါတယ်။ကွန်ကရစ်တိုက်ပွဲကမြဝတီမြို့ဘက်ကိုကူးဆက်လာမှကိုစိုးရိမ်လာကြောင့်မြဝတီမြို့နယ်ထဲမှာတော့နေကြားဆောင်တပ်တွေကတင်းတင်းကြပ်ကြပ်စစ်ဆေးနေတာတွေလုံခြုံရေးချထားတာတွေရှိနေတယ်လို့လည်းနေဆက်နေပြည်သူတို့ကပြောပြပါတယ်
။ဒီလိုမြဝတီကိုဒီကဝင်စီမှာဆိုတော့မြဝတီလုံခြုံရေးကတော့တော်တော်တင်းကြပ်တာဟုတ်ကဲ့။ကွန်ကရစ်တိုက်ပွဲကြောင့်ဒီနေ့တော့အများကြီးဒီဘက်မြဝတီဘက်ကတင်းကြပ်တာဒီဘက်ဒီဘက်ကိုဝင်လာမှဆိုတော့
ကရင်ပြည်နယ်အတွင်း KNU ထိန်းချုပ်ရာနေရာတွေကနေစစ်ကောင်စီတပ်တွေဖယ်ရှားပေးဖို့ KNU တပ်မ6နယ်မြေကမလလောက်ကလေးကတောင်းဆိုထားပြီးစစ်ကောင်စီဘက်ကတပ်အင်အားတွေတိုးချဲ့လာနေတဲ့အတွက်ဒီရက်ပိုင်းမှာတော့ကော့ကရိတ်မြောက်ရီအာရှလမ်းကို KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကပိတ်ဆို့ထားပါတယ်။ဒီအတွက်လည်းနေ့စဉ်တိုက်ပွဲတွေဖြစ်ပွားနေပါတယ်။အာရှလမ်းပိတ်ထားတဲ့အတွက်ကုန်စည်စီးဆင်းမှုတွေလည်းရပ်နားထားရတယ်လို့လည်းပြောပြပါတယ်။
ကောကလိုင်းလေဒီလမ်းမြဝတီနဲ့တက်လာတဲ့လမ်းကြောင်းမှာအကောင်တော့အမကားတန်းနဲ့ကောလုံးဘဲမှသွားလို့မရဘူးကောလုံးပိတ်ထားတဲ့ဒီကုန်စည်ကိုမြန်မာဘက်ကတက်လာတဲ့ကုန်စည်တွေကလည်းလာလို့မရဘူးဒီဘက်ကဆင်းတဲ့ကုန်တွေကလည်းအောက်ဆင်းလို့မရဘူးကောလုံးပိတ်ထားတယ်ပုံရက်ရှိ
အော်တိုဘာလအတွင်းမှာပဲမြဝတီမြို့ထဲမှာဘုံပေါက်ကွဲမှု၃ကြိမ်ဖြစ်ခဲ့ပြီးမဲဆောက်မြဝတီချစ်ချည်တရားအနီးကပေါက်ကွဲမှုကတော့ပြင်းထန်ပြီးကားတွေပျက်စီးခဲ့ပါတယ်ဈေးဆိုင်တစ်ဆိုင်အတွင်းပေါက်ကွဲမှုမှာတော့လူသေဆုံးတာတွေထိခိုက်ဒဏ်ရာရတာတွေလည်းဖြစ်ပွားခဲ့ပါတယ်ရှင်
ကွန်ကရစ်တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတော့မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဒီတိုက်ပွဲကြောင့်မြဝတီကွန်ကရစ်လမ်းမှာခီးသည်တွေပိတ်မိတဲ့အခြေအနေကိုလည်းကြည့်အောင်ပါ။ကင်းပြည်နယ်ကွန်ကရစ်မြို့နယ်တဲကအာရှလမ်းမကြီးရဲ့မြဝတီကွန်ကရစ်လမ်းပိုင်းမှာပြီးခဲ့တဲ့ရက်ပိုင်းတဲကလုံခြုံရေးအခြေအနေကြောင့်ရှေ့ဆက်မရပဲလမ်းပေါ်မှာကုန်ကားတွေခီးသည်တွေထောင်ချီပြီးတော့ပိတ်နေပါတယ်။ပိတ်မိနေသူတွေထဲမှာထိုင်းနိုင်ငံကိုသွားရောက်မဲ့နိုင်ငံသဘောတူညီချက် MOU ရခေါ်ယူထားတဲ့မြန်မာလူသား1000နီးပါးလဲပါဝင်ပါတယ်။ဒီနေ့လဲကော့ကရိတ်မြို့ထဲမှာတိုက်ပွဲဖြစ်နေတာကြောင့်လမ်းမှာပိတ်မိနေသူတွေရဲ့အခြေအနေသတင်းပေးပို့ချက်ကိုတော့မက်ခင်ဖြူထွေးကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးမှာအရေးပါတဲ့အာရှလမ်းမကြီးရဲ့ကော့ကရိတ်မြဝတီလမ်းမိုက်မှာအော်တိုဘာလ18ရက်အင်္ဂါနေ့ကစပြီးခီးဖက်တင်ရင်နဲ့ကုန်တင်ကားတွေပိတ်မိနေခဲ့ပါတယ်။ဒီကနေ့အော်တိုဘာလ21ရက်နေ့မှာတော့ကော့ကရိတ်မြို့ကို KNL ကရင်မျိုးသားလူမျိုးရေးအဖွဲ့နဲ့ပူးပေါင်းတပ်ဖွဲ့တွေမျိုးရင်းဝင်ပြီးပြစ်ခတ်တိုက်ခိုက်လို့တိုက်ပွဲပြင်းထန်တဲ့အတွက်ပိတ်မိနေတဲ့ရင်တချို့နောက်ကျောင်းပြန်လည်တာတွေလည်းရှိနေတယ်လို့ကော့ကရိတ်ဒေသခံကိုမျိုးကပြောပါတယ်
။အဓိကပိတ်တာကကော့ကရိတ်မြောက်လေအာရှလန်တောင်ပေါ်ကျတဲ့နေရာမှာစပိတ်ထားတာဗျ။လမ်းပြင်မှာရက်ထားတဲ့ကားတွေကျွန်တော်ကြည့်ရတာရေတွက်ကလူဦးရေနဲ့ပြောမလို့ထောင်းကြည့်မယ်ဗျ။ဟိုဒါပေမဲ့ကျွန်တော်တို့ကော့ကရိတ်အဲ့ဒီပတ်ချလေးမှာရက်ထားတဲ့မှန်လုံကြီးတော့ဗျ။အစီ40လောက်ပြန်ဆင်းသွားတယ်ဗျ။ခါလီပဲပြန်ဆင်းသွားတယ်။သူတို့လူတွေကတော့ဒီကော့ကရိတ်မှာကျန်ခဲ့တဲ့သဘောရှိတယ်။တဲ့နေရာမှာနေနေပြတော့တမတဲခုနေတော့ကျွန်တော်ကမတိရသေးကြ။တချို့ညီတဲ့ကမြို့တွေဆိုရင်ဆက်ပြန်ကုန်ပြီ။ဆိုတော့လူအရင်အရေးထွက်တယ်ကြောနေသွားကြတော့ပေါ့။အဓိကတော့ကားကြီးတွေကတော့ရှိနေကြတယ်ကြ။တ
ိုက်ပွဲချီနေကြောင်ရှေ့ခီးမဆက်နိုင်ပဲလမ်းမပေါ်ရပ်နားထားရတဲ့ကားအစီးရေရာနဲ့ချီရှိနေတယ်လို့ခီးသွွားဥယေကလည်းထောင်ထဲချီပိတ်မိနေတာပါ။ဒီထဲမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့ထိုင်းနိုင်ငံမှာတွားရောက်အလုပ်လုပ်ကြမယ့်မြန်မာနိုင်ငံသားတွေလည်းပါဝင်ပါတယ်။အခုပိတ်မိသူတွေကိုပို့ဆောင်ပေးလိုက်တဲ့ agency တွေကချိတ်ဆက်ပြီးလမ်းကြောင်းတစ်လျှောက်နီးစပ်ရာနေရာတချို့မှာယာယီတဲခိုနိုင်ဖို့စီစဉ်ပေးထားတယ်လို့ထိုင်းနိုင်ငံကိုအလို့သမားတရားဝင်ပို့ဆောင်ပေးနေတဲ့ agency တခုကပြောပါတယ်
။ကျွန်မတို့သိထားတာကတော့သက်ဆိုင်ရာ agency တွေကတော့ပေါ့နော်။ဒါမှမနေရာနိုင်ငံတွေမှာတို့တာဝန်ယူပြီးတော့ကလေးတွေကိုထိန်းသိမ်းထားပါတယ်
။ထိုင်းနိုင်ငံစီသွားရောက်မဲ့မြန်မာလူသားတွေထဲမှာကော့ကရိတ်နဲ့မြဝတီကြားပိတ်မိသူတွေရှိတယ်လို့ဖအံနဲ့ကြုံတို့မှာစောင့်ဆိုင်းနေရတဲ့သူတွေလည်းရှိပါတယ်။မြန်မာပြည်ပအလုတ်ကံဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ကတော့အော်တိုဘားလ19ရက်ကနေ21ရက်နေ့အတွင်းထိုင်းနိုင်ငံကိုလုတ်သားစီလွတ်မဲ့အေဂျင်စီတွေအနေနဲ့လက်နက်ကန်ပိပခါတွေဖြစ်ပွားနေတဲ့အခြေအနေလုံလုံခြုံရေးအနေအထားတွေကိုလေ့လာဆစ်ဆစ်ပြီးတော့မှဆောင်ရွက်ကြဖို့တတိပေးထားပါတယ်ရှင်
။ Gallery Concrete Landmark ခီးတွေပိတ်မိနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကဖေးပို့လာတဲ့သတင်းကို Mackin Phu Thwe ပြောပြခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့သကိုင်းတိုင်းဘက်ကသတင်းတစ်ပုဒ်ကိုအလဲပေးကြပါတယ်။September 16ရက်နေ့ကစကိုင်းတိုင်းတပရင်းမြို့နယ်လက်ရကုံချေးရွာကိုလေကြောင်းတိုက်ခိုက်ခံရပြီးမြန်မာစစ်တပ်ဘက်ကခေါ်ဆောင်သွားတဲ့ကလေးငယ်တချို့နဲ့ဒေသခံတချို့အောက်တိုဘာ20ရက်နေ့ကနေအိမ်တွေစီပြန်ရောက်လာပြီလို့မိသားစုတွေနဲ့နှီးဆက်သူတွေကပြောပါတယ်။ကြံနေသေးတဲ့ထဲကဒဏ်ရာရတဲ့ကလေးငယ်2ယောက်ကတော့ဈေးကူတနေသေးပဲလို့ပြောပါတယ်။လက်ရကုံရွာကိုပြန်ရောက်လာတဲ့ကလေးငယ်တွေအကြောင်းသတင်းပေးဖို့ချက်ကိုတော့ကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ဗျာ။
လက်ကုံကြီးရွာကိုလေကြောင်းတိုက်ခတ်ခံပြီးဒဏ်ရတဲ့ခလီးငယ်တချို့စစ်ကူတာပြီးမြန်မာစစ်တပ်ဘက်ကခေါ်သွားခဲ့တဲ့ထဲကနေပြီးတော့ခလီးငယ်၄ဦးနဲ့နောက်ထပ်ဒေသခံ၃ဦးနေယူနေစီကိုပြန်ရောက်လာတာပါတိုက်ခိုက်မှုပြီးတလနဲ့၄ရက်အကြာအောက်တိုဘာလ20ရက်နေ့မှာမိသားစုတွေစီကိုပြန်ရောက်လာခဲ့တဲ့အကြောင်းအကူအညီပေးနေသူတူကပြောပါတယ
်ကျွန်တော်ရေဦးမှရှိတဲ့ကလေး၄ဦးရဲ့ဒီဒီဒူဒေသခံဒေသခံကလေးပေါ့နော်အလုံးကုန်တဲ့ဥပဒေသာကံတို့နဲ့ဒီသာကံဆိုတာအဲ့ဒါကလေးအဝါရဲ့ကျောင်းသားတွေပါပဲ။ကျန်ရလူတွေကရေဦးမှာလာဒီဒူနဲ့ဦးကြံရေပြောရကြ။ဒီဒူနဲ့ဦးကြံရေမြေတော်ကလေးနဲ့ဦးဟာဒီဒီနဲ့ကိုပေါ်တဲ့ကလေးနဲ့ဦးပေါ့။ဒုတ်ကြံရည်ရည်ကြော်ရည်ရအိုးဒီနဝရောဒီရဆူရောခေါ်ရတယ်ဒီကူဝေဒုတ်တိကြတဲ့အရာလို့မဟုတ်ဘူးဗျာတိုင်းကိုဒီရဆူပြီးတော့အချားသူတူရဲ့ဒီမဟုတ်မှာဆက်သွေးတဲ့ဒါအဲဆိုရင်မဆုံးတာလို့ကျွန်တော်ကြားတယ်ကိုကလေးနဲ့ဦးကတော့ကျွန်တော်တို့ဒီဘလိုဒီဒီကတော့ဘာလို့ဒီဝင်းနဲ့ဒီကခါတော့ဆက်ရတဲ့နေရာလေးပြန်ပြန်ထားတယ်ဘုံခင်ဗျာလည်းကတော့အားဒီသူသူရောမလဲမပြောဘူးလို့ကျွန်တော်ကြားပြရတယ်ခလေးကြီးရဲ့ဒီဘာလို့နော်ဒီမှာရအစီအစဉ်ရေအဲတရားရီတို့အနာလည်းကြောက်ဘူးပေါ့နော်ဟိုဒီနေလို့ဟာမျိုးပေါ်တော့ကြည့်ရတာလည်းရတော့အမှုတော်ရှိရတယ်ကျွန်တော်ကြည့်ရပါလိမ့်ကြောင
်းလက်ရကုံအကြောင်းကိုစစ်တပ်ဝင်ရောက်ပစ်ခတ်ခဲ့ပြီးတဲ့နောက်စစ်တပ်က14ဦးကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်အဲ့ဒီထက်ကဒေသခံ2ဦးနဲ့ကလေး1ဦးကိုအစောပိုင်းကပြန်လွှတ်ပေးခဲ့ပြီးတဲ့နောက်နောက်ထပ်ကလေးငယ်4ဦးနဲ့ဒေသခံ3ဦးတို့ကိုအောက်တိုဘာလ20ရက်နေ့မှာပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်PDF အဖွဲ့ဝင်ဆိုပြီးတော့ဖမ်းဆီးခံထားသူ2ယောက်ကြံရှိပြီးတော့ကြံတဲ့ကလေး2ဦးဟာပြစ်ခတ်ချိန်ရရှိတဲ့ဒဏ်ရာတွေပြင်းထန်လို့မုံရွာမြို့နဲ့ရန်ကုန်မြို့တွေမှာဆက်လက်စေကူသားပေးနေရတယ်လို့မိသားစုနဲ့နှိဇက်သူတွေကပြောပါတယ်။ကလေးငယ်တွေပြန်လည်လွတ်မြောက်လာရတဲ့ပတ်သက်လို့လက်ရကုံရွာကမိဘတူကဗျူရီကိုခုလိုဖြေကြားပါတယ်
။အကုန်လုံးကောင်းမှုရှိရဲ့။အော်နေမှုထမှုတော့ပြေမှုဝေမှုတော့အကုန်လုံးစေကူသာဘောဘုံစင်ဒီရဲ့ဂျင်းနဲ့ဂျေဆိုဘူးစိတ်ကြော်ရပါရဲ့။ဩအပြင်ရောက်တော့ဘူးကြော်ရပါခင်ဗျာ။နောက်နောက်ဒီလိုအဖြစ်ဒီမဖြစ်ရရင်လည်းသူနောက်ရပါခင်ဗျာ။ဒီမင်းကနေထွက်လာတော့ကံကောင်းလို့ထွက်လာတာလေ
။မြန်မာစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွင်တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့လေကြောင်းကနေပြီးတော့ကြေးရွာတဲကိုဥတီပစ်ခတ်တဲ့အတွက်ကလေးငယ်စတဲ့ဦးတည်ဆုံနေဆိုပြီးတော့ဒေသခံသတင်းတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီဘက်ကတော့ကလေးငယ်စတဲ့ဦးတည်ဆုံနေဆိုတဲ့သတင်းတွေဟာမှားယွင်းနေဆိုပြီးတော့တုံ့ပြန်ပါတယ်။ဘယ်နှစ်ယောက်တည်ဆုံနေဆိုတာကိုအတိအကျပြောဆိုတာတော့မရှိပါဘူး။ဒီတိုက်ခိုက်မှုမှာရဲသားတွေကိုပြစ်မှတ်ထားတာမဟုတ်ဘဲနဲ့ဖုန်းတော်ကြီးကြောင်းအတွင်းပေါ်အောင်နေတယ်လို့ယူဆတဲ့ KIA ကချင်လူမျိုးရေးတပ်ဖွဲ့ဝင်တွေနဲ့ PDF တပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တာဖြစ်တယ်ဆိုပြီးတော့တုံ့ပြန်ထားပါတယ်ခင်ဗျာ။
ဒီကရရပိုင်းအတွင်းသခိုင်းတိုင်းဒီလက်အကုံကြီးရွာမှာဖမ်းဆီးခံရတဲ့သူတို့ပြန်လွတ်လာတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကဖေးပို့လာတဲ့သတင်းကိုကုသညင်ကိုပြောပြခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့မြန်မာနိုင်ငံအတွင်း COVID-19 နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြသွားဖို့ရှိပါတယ်ခင်ဗျာ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะ VOA ကနေတောက်ကြနေညာပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့မြန်မာနိုင်ငံတွင်းကကိုဗစ်ရောဂါနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ကိုဗစ်အတီးဖြူလူနာပြန်များလာနေတဲ့မြန်မာနိုင်ငံမှာရန်ကုန်တိုင်းဒေသကြီးအပြင်တခြားဒေသတွေမှာလည်းကူးစက်သူတွေထိုးလာနေပါတယ်။တင်းလာပြည်တိုင်းဒဝယ်မြို့နယ်ထဲမှာဆိုနှစ်ရက်အတွင်းကိုဗစ်ကြောင့်သေဆုံးသူ3ဦးရှိတယ်လို့နိုင်ငံကူညီမှုအသင်းကပြောပါတယ်။ရောဂါမပြန့်အောင်လူတန်းတွေဘာသာရေးခန်းသားတွေလူစုလူဝေးတွေရှောင်ကြဖို့ကျန်းမာရေးတာဝန်ရှိသူတွေနဲ့ပြည်ထောင်ကူညီသူတွေကလည်းတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကလာတဲ့ကိုဗစ်ကူးစက်မှုအခြေအနေသတင်းပေးပို့ချက်ကိုတော့မိုင်းရင်ချင်းနိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။စစ်ကောင်စီကျန်းမာရေးဌာနထုတ်ပြန်ချက်တွေအရမြန်မာနိုင်ငံတဝန်းအခုရက်ပိုင်းတနေ့ကိုဓာတ်ခွဲနမူနာ 1,000 ကျော်စစ်ဆေးနေရမှာကိုဗစ်အတည်ပြုလူနာ 290 ထဲမှနည်းရှိနေပါတယ်။အတည်ပြုလူနာအများစုကရန်ကုန်တိုင်းအတွင်းမှာပါ။တနင်္သာရီတိုင်းဒဝယ်မြို့နယ်မှာလည်းအခုရက်ပိုင်းကိုဗစ်အတည်ပြုလူနာတိတိတသာမြင့်တက်လာသလိုလူသေဆုံးနာတွေလည်းရှိလာတဲ့အကြောင်းဒဝယ်မြို့ကနာယေးကူညီမှုအသင်းအတွေ့အမှုဦးအောင်နိုင်ဦးကပြောပါရယ်ဒဝယ်မြို့နာယေးကူညီမှုအသင်းအနေနဲ့အောက်တိုဘာလ20ရက်နေ့21ရက်နေ့ဒီနှစ်ရဲ့အတွင်းကိုဗစ်ရောဂါနဲ့သေဆုံးသူအနည်းဆုံး3ဦးမိသူပို့ဆောင်ခဲ့တယ်လို့ပြောပါရယ်
လုံးလာတဲ့ဆန်ဟာရဲ့ဟိုအချိန်ကပဲကျွန်တော်ကလေးပြောတော့မင်းလေးပြောဆုံးတော့ပေါ့နော်ဆက်စစ်နစ်ကိုနေရွယ်ဒါပေမဲ့အခုမနေရတော့ကျွန်တော်ဒီလူကြီးပေါ့အသက်80ကျော်တယောက်ပြီးတော့အသက်60ကျော်တယောက်မိန်းမတစ်ယောက်မနေရကိုဗစ်နဲ့ဆုံးတယ်ဒီနေ့လည်းအခုပဲကျွန်တော်ကိုဗစ်လောင်းဆယ်ပို့လို့ဒီနေ့မှလည်းလောင်းဖြစ်ကြခင်ဗျာ80ကျော်ဖိုးကြီးရောက်လေအဲ့လိုပေါ့နေတိုင်းကို20တိုက်တော့ဖြစ်နေတယ်ပြီးတော့ကျွန်တော်ဆေးရုံမှာရှိတယ်ကိုဗစ်ဒီစက်မကူနေတဲ့ exclusive မှာလည်းဒီလူငယ်ရှိနေတာပေါ့နော်အခုကဘလို့ဖြစ်နေလို့တခြားယောဂဖြစ်နေစလိုက်ကိုဗစ်လာဖြစ်နေကိုဗစ်ဖြစ်တဲ့လူတွေညားနာပေါ့နော်
အခုတလောနေတိုင်းလိုလိုကိုဗစ်နဲ့သေဆုံးသူတွေရှိနေပြီးဆေးရုံကကိုဗစ်စင်တာမှာလည်းလူနာတွေရှိနေပါတယ်။တချို့လူနာတွေကစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ဥအောင်နိုင်ဦးကပြောပါတယ်။သတင်းချုပ်ပြီးကာလကထိန်ပွဲနဲ့မင်းလာဆောင်အလှူပွဲတွေလိုလူစုလူဝေးဖြစ်တဲ့အခမ်းအနားတွေများနေတာကြောင့်နောက်ထပ်ပြန့်နှံ့ကူးစက်မှာစိုးရိမ်စရာဖြစ်တယ်လို့လည်းအတွေ့အမှုဥအောင်နိုင်ဦးကပြောပါတယ်။
ကျွန်တော်တို့တို့ဝယ်မှာကဒီချိန်ကအလှူအတန်းများတဲ့ချိန်ပေါ့နော်။ဒီချိန်ကာလပေါ့ဗျာ။ကျွန်တော်တစ်ချိန်ချင်းအလှူအများများတယ်။ပြီးတော့ကျွန်တော်မင်းတော်ကလည်းများတယ်။အဲတော့ဒီရက်ကလူကြီးလူဝေးရတော့လည်းများတော့ပြီးတော့ပေါ့နော်။ဒီကြိုးလို့များဒီဆုံးတဲ့လူနာတွေများလာမယ်၊ချက်တက်လည်းဖြစ်လာမယ်ဆိုတော့ကျွန်တော်တို့ကအဲဒီကတော့ခန်းကားလေးတွေကတော့ရှော့တင်တော့ကောင်းမထင်တာပဲ။ဘယ်လိုမြင်ပေါ့နော်။မနေ့ကလည်းသထောင်းစစ်တက်မှတော့လည်းအဲ့လိုပဲပြေးပြေးလေးနဲ့သူကများသွားတော့ဘူး။
ကြကြပြန်ဖြစ်ပွားနေတဲ့ကိုဗစ်ရောဂါပိုးဟာပြင်းထန်တဲ့ရောဂါလက္ခဏာတွေမတွေ့ရတာမို့အများစုကပေါ့ပေါ့တန်တန်သဘောထားပြီးဂရုတစိုက်မရှိကြတာလို့ပြောပါတယ်။သေဆုံးသူအများစုဟာနဂိုရောဂါအခံရှိပြီးမကျန်းမမာဖြစ်နေသူတွေများတယ်လို့ကျန်းမာရေးအရာရှိတွေနဲ့ပရဟိတကူညီသူတွေကပြောပါတယ်။တခြားသူတွေစီရောဂါမကူးဆက်အောင်ကာကွယ်ဖို့နဲ့ကိုစီကိုလည်းယောဂဝင်မလာအောင်အပြင်သွားရင်အချိန်ပြည့်နှာခေါင်းစီးတက်ဆင်ထားတဲ့အကြောင်းဒေါက်တာကျော်မင်းထွန်းကမကြာခဏတိုက်တွန်းနေပါတယ
်။လက်စီဖြစ်နိုင်ကိုရဲ့နှာခေါင်းပေါ့ပေါ့အပြင်သွားတိုင်းနည်းနည်းတောက်လျှောက်တက်တင်နေပေါ့နော်။အဲ့ဒါမှလည်းကျွန်တော်တို့ဒီ protection ပေါ့နော် protection 100% မရရင်တော့မှကျွန်တော်တို့အနည်းဆုံး 80-90% တော့ပေါ့နော် protection ရတယ်ပေါ့နော်။အဲဆိုသူကတော့လည်းကိုရှိရတဲ့ယောဂမျိုးဆက်လို့အပြင်ယောဂလည်းကိုရှိတယ်မဝင်ဘူးပေါ့နော်။
ကူးစက်မြန်ကိုဗစ်ရောဂါပိုးဟာနေရာတိုင်းမှာပြန့်နှံ့နေနိုင်တာမို့ကိုဗစ်လက္ခဏာဖြစ်တဲ့နှာဆေးဖျားနာချောင်းဆူကိုလက်ကိုက်စတာတွေဖြစ်လာရင်နီးစက်ရဆေးရုံဆေးကန်းတွေမှာဆန့်သက်ပြီးကုသမှုခံယူဖို့ကိုလည်းကျန်းမာရေးဆရာဝန်နဲ့ပရဟိတကူညီသူတွေကတတိပေးထားပါတယ်။အောက်တိုဘာလ20ရက်နေ့အထိကျန်းမာရေးဌာနတွေကထုတ်ပြန်တဲ့စီးရင်တွေအရမြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာ 6,200 ကျော်ရှိပြီးသေဆုံးသူ 19,400 ကျော်ရှိပါတယ်။ကျန်းမာရေးစစ်ဆေးနိုင်တဲ့ပမာဏအားနည်းချက်တွေကြောင့်အမှန်တကယ်ကူးစက်သူနဲ့သေဆုံးသူဟာတရားဝင်စီးရင်တွေထက်များမယ်လို့ဒီရင်ဒီပါအကဲခတ်တွေပညာရှင်တွေကခံမဲနေကြပါတယ်ရှင
်မြန်မာနိုင်ငံတွင်းကကိုဗစ်ရောဂါကူးစက်မှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကဖေးပို့လာတဲ့သတင်းကိုမိုင်းအင်ဂျင်နိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အဲ့ဒီမှာတော့တောက်ချာနေညတိုင်းတင်ဆက်ပေးနေကြအမျိုးသမီးကဏ္ဍသုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နှီးပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် UA Plus application ကို download ရယူပါ
ဗီယူကနေတောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းလို့မီတာ 32.51 နဲ့လိုင်းလက်မီတာ 190 လောက်ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေမှာတော့တောက်ကြနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နှီးပညာကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းနိုင်ငံရေးပဋိပက္ခလက်နက်ကိုင်ပဋိပက္ခတွေကြားတည်ဆုံးရတဲ့အမျိုးသမီး300ထပ်မံရှိတယ်လို့မြန်မာအမျိုးသမီးတပ်မက BWU ကပြောပါတယ်။အကန့်အသတ်တွေကြားလက်လန်းပြီးတဲ့နောက်အတီးပြုတ်နိုင်တဲ့စည်းရုံးသာဖြစ်ပြီးတော့တကယ်တမ်းတည်ဆုံးမှုတွေကဒီထက်ပိုများနိုင်တယ်လို့လည်း BWU ရဲ့မှတ်တမ်းတင်ဌာနတာဝန်ခံမတ်သွယ်စင်တိုးကပြောပါတယ်။အခုတည်ဆုံးမှုစင်ကိုဘယ်လိုကောက်ယူပြုစုထားတာပါလဲ။ဘလောက်ထိခိုင်လုံပြည့်စုံပါသလဲ။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေဖိနှိပ်တပ်ဖြတ်ခံရတဲ့အခြေအနေဘယ်လောက်ထိဆိုးနွားရောနေပြီးတော့ဘယ်လိုကာကွယ်ပေးမှုတွေလိုအပ်နေသလဲဆိုတာတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမတ်သွယ်စင်တိုးကိုဆက်သွယ်မေးမြန်းပြီးတော့မခင်ဖြူထွေးကတင်ဆက်ပေးထားပါတယ်ခင်ဗျာ
မဲ့တွေ့စင်တို့ရေ view ကိုအခုလိုအခြေပြတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါရှင်
။ဟုတ်ကဲ့။အဓိကကတော့လေကျွန်မဒီနေ့ပြောချင်တာကဒီမြမမျိုးသေးသမက BWU ကနေပြီးတော့မှဒီအောက်တိုဘာလပထမပတ်ထဲမှာထုတ်ပြန်လိုက်တဲ့အစီအကံစာတစ်ခုကိုတွေ့ပါတယ်။အဲ့ဒီမှာကဒီစစ်တပ်အာဏာသိမ်းမှုနောက်ပိုင်းနော်တက်ဖြတ်ခံရတဲ့အမျိုးသမီးဥယေ300ရှိတယ်ဆိုပြီးတော့ဖော်ပြထားတာတွေ့ပါတယ်ဆိုတော့ဒီလိုရရှိတဲ့စီရင်ကိုပေါ့နော်ဘယ်လိုပုံစံနဲ့တည်ဆုံမှုတွေလဲဒီစီရင်ရောဘယ်လိုပုံစံနဲ့ရကောက်ယူထားတာလဲဒါကဘယ်လောက်ထိခိုင်လုံပြည့်ဝတဲ့စီရင်လို့ရောပြောလို့ရမလဲဆိုတာအရင်ဆုံးပြောပြပေးပါရှင
်ဟုတ်ကဲ့ရှင်အဲကျမတို့ဒီမြမမျိုးသမီးတမကရဲ့မှတ်တမ်းတင်ဌာနနေပြီးတော့ပေါ့နော်ဒီစစ်တပ်အာဏာစသိမ်းတဲ့အချိန်ကနေစပြီးတော့မှအခုလက်ရှိဒီအောက်တိုဘာစက်တင်ဘာလကုန်ထိပေါ့နော်ကျမတို့ဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့မှဒီထိခိုက်နစ်နာတဲ့အချက်လက်တွေကိုကျမတို့စုဆောင်တဲ့ဟာမျိုးတွေရှိရပါပေါ့နော်အထူးသဖြင့်တော့ကျမတို့ဒီ AAPP ကနေပြီးတော့မှဒီနိုင်ငံကြီးကျင်းသားများကုညီဆောက်ရှောက်ရေးအဲဒီအခွဲရဲ့အချက်လက်တွေကိုအခြေခံပြီးတော့ပေါ့နော်ကျမတို့ဒီသတင်းတွေမှာအဲတက်လာတဲ့အချက်လက်တွေကိုကျမတို့စုဆောင်တယ်ဆိုတော့ဒီလိုမျိုးစုဆောင်တဲ့နေရာမှာလည်းပဲကျမတို့ကအဲရလာတဲ့သတင်းအချက်လက်တွေကိုအဲခိုင်လုံမှုဘယ်လောက်ထိရှိမလဲဆိုတဲ့ဟာကိုလည်းကျမတို့အဲတိုင်းတာတယ်ပေါ့နော်ဥပမာဆိုလို့ရှိရင်အဲကျမတို့ယူမဲ့စင်ကတည်သွားတဲ့သူရဲ့နာမည်တွေနေရာတွေသူပဲအဲဘာဘာဘာလောက်ကင်လဲပြီးသွားလို့ရှိရင်တစ်ဆက်တည်းမှာပဲကျမတို့ဒီ AAPP ရဲ့စင်နဲ့ကျမတို့တိုက်ကြည့်တယ်ပြီးရင်ဒီသတင်းဌာနကနေတက်မတက်ဆိုတဲ့ဟာကိုလည်းကျမတို့အဲတိုက်ကြည့်တယ်ပေါ့နော်မတက်ဘူးဆိုလို့ရှိရင်လည်းသူရဲ့အချက်လက်တွေခိုင်လုံမှုရှိမရှိဆိုတဲ့ဟာကိုကျမတို့တိုင်းတာပြီးတော့မှကောက်တဲ့အဲကောက်ခဲ့တဲ့အချက်လက်တွေဖြစ်တယ်ပေါ့နော်အဲဘလို့ပုံစံမျိုးနဲ့ဒီအမျိုးသမီးတည်ဆုံမှုတွေရှိနေလဲဆိုတော့ကျမတို့ဒီ2021စီအနာရှင်ကိုစန့်ကျင်တဲ့ဆန္ဒပြတဲ့အတွက်ကြောင့်မို့လို့အဖြိုခွင်းခံရလို့အသက်တည်ဆုံးရမှုတွေပိုပြီးတော့မှများတယ်ပေါ့နော်ဒါပေမဲ့ဒီ2022အထဲမှာဆိုလို့ရှိရင်တော့ဒီစစ်ပရိပခတွေကြောင့်မို့လို့တိုက်ပွဲတွေကြောင့်မို့လို့တည်ဆုံးတဲ့သူတွေရဲ့ပြီးတဲ့အခါကျလို့ရှိရင်ဒီစစ်တောင်းထိုးတဲ့အခါမှာအမတရားတပ်ဖြတ်ခံရတဲ့ဟာမျိုးတွေရေပေါ့နော်နောက်တစ်ခုကကျတော့ဒီနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်တဲ့အတွက်ကြောင့်မို့လို့ခိုးဆိုးလူရက်တာတွေဖြစ်ပြီးတော့မှတည်ဆုံးတဲ့သူပါတယ်ပေါ့နော်အဲ့ဒီထဲမှာလောလောဆယ်ကျမတို့ရဲ့ဒီအဲကောက်ယူရရှိထားတဲ့အချက်လက်ဒီထဲမှာဆိုရင်ပေါ့
ဟိုကျမတို့ဒီတလောက်ဆိုရင်ဒါစစ်တပ်အာဏာသိမ်းမှုနောက်ပိုင်းမှာဒီနောက်ဆက်တွဲဖြစ်လာတဲ့နိုင်ငံရေးပြိပက္ခတွေပေါ့နော်လက်နက်ကိုင်ပြိပက္ခအပါအဝင်ဒီလိုအခြေအနေကြားထဲမှာတည်ဆုံရတဲ့လူတွေကထောင်ထဲချီပြီးတော့ရှိပါတယ်ဆိုတော့အဲ့ဒီထဲကမှအမျိုးသမီးကဒီလောက်ပဲတည်ဆုံနေဆိုတာမျိုးလားဒါမို့ဒါကဘလောက်ထိခြုံငုံတုံးသက်လို့ရတဲ့စည်ရင်းလို့ပြောနိုင်မလဲ
ဒါကိုကျမတို့ကကျမတို့ရဲ့အချက်လက်တွေကဒါအသေးစိတ်ကောက်နိုင်တဲ့အချက်လက်တွေလို့တော့ကျမတို့ကမဆိုလို့ချင်းဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒီလိုလက်ရှိကာလမှာဆိုလို့ရှိရင်ဒီအချက်လက်ကောက်ယူရရှိမှုတွေမှာအကန့်အသတ်တွေအများကြီးရှိတယ်ပေါ့နော်။ဟိုမှာကျမတို့ဆိုလို့ရှိရင်ဒီ AAPB ကသတင်းအဲဒီအချက်လက်တွေကိုအခြေခံပြီးတော့မှတခြားဒီအသတင်းတွေပေါ်မှာပေါ်လာတဲ့အချက်လက်တွေကိုပြန်စုစည်းထားတဲ့အချက်လက်တွေဖြစ်တဲ့အတွက်ကြောင့်မလို့တကယ်မြေပြင်မှာဆိုရင်တော့ဒီထပ်ပို့ပြီးတော့မှညားနိုင်မယ်ဆိုတဲ့ဟာကိုကျမတို့ကဟိုအမြဲတမ်းသုံးသပ်မိတယ်ပေါ့နော်ဆိုတော့ဟိုကျမတို့ရဲ့ဒီအချက်လက်ဟာဆိုလို့ရှိရင်ကျမတို့လက်လံမိတဲ့ကျမတို့အတီးပြုတ်နိုင်တဲ့သတင်းအချက်လက်တွေပဲအဲဒီနံပါတ်အရေးအတွက်ပဲဖြစ်တာပေါ့နော်တကယ်မှာတော့ဒီထပ်ပို့များမယ်လို့ကျမတို့ကယုံကြည်ပါတယ်ရှင်
โอเคဆိုတော့ဒီအာနာသိမ့်မှုအရင်မတိုင်ခင်တုန်းကလည်းဒါမြန်မာနိုင်ငံဆိုတာကတော့ဟိုနိုင်ငံရေးပြပခအများကြီးရှိနေတဲ့နိုင်ငံပေါ့နော်ဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းရေးရှိရဲအဲ့လိုဒေသတွေမှာဆိုလို့ရှိရင်လက်နက်ကိုင်ပြပခတွေဆိုတာလည်းအများကြီးရှိနေတော့ဒီလိုပြပခတွေရှားမှာအများကြီးဒုက္ခဒုက္ခတွေကိုခါစီးပြီးခံရတဲ့နေရာမှာလည်းအမျိုးသမီးနဲ့ကလေးငယ်တွေဆိုတာအများကြီးရှိရနေပြီးတော့ရှိနေကြတာလေဆိုတော့အခုအာနာသိမ့်မှုနောက်ပိုင်းမှာကြာတော့အခုဒီ BWU ကထောက်ပြတဲ့အရာဆိုလို့ရှိရင်ဒီအခြေအနေတွေကပိုဆိုးလာတယ်လို့ပြောချင်တာလား
ဟုတ်ကဲ့ရှင်ဒီအခြေအနေတွေကပိုဆိုးတယ်လို့တော့ကျွန်မပိုဆိုးတယ်လို့ကျွန်မတို့ပြောချင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်မတို့ရဲ့ဒီကောက်ယူရရှိတဲ့အချက်လက်တွေထဲမှာဆိုလို့ရှိရင်ခုနကပြောသလိုမျိုးပဲစစ်ပွဲတွေကြောင့်ဖြစ်တယ်ပြီးရင်နိုင်ငံရေးစီးပွားရေးမတည်ငြိမ်မှုကြောင့်လို့ဒီကိုဆိုလူရက်တွေကနေပြီးတော့မှဖြစ်ပွားလာတဲ့ဟိုအသက်ခံရတဲ့အမှုတွေရှိတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးအခြေအနေတွေကိုကြည့်မယ်ဆိုလို့ရှိရင်လက်ရှိကာလမှာအမျိုးသမီးတွေအတွက်ကလုံးဝကိုလုံခြုံမှုမရှိတဲ့အခြေအနေမျိုးဖြစ်တယ်ပေါ့နော်ဒါကြောင့်မို့လို့ဒီကာလဟာဆိုရင်ကျွန်မတို့ကဒီအမျိုးသမီးတွေအတွက်ဆိုလို့ရှိရင်အရန်ကိုဆိုရင်ရတဲ့အနေအထားလို့ကျမတို့ကသတ်မှတ်တယ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒီကာလမှာစစ်ပွဲကြောင့်မလို့ပြိပခါတွေကနေရာတကာတိုင်းမှာဖြစ်တယ်တိုက်ပွဲတွေနေရာတကာတိုင်းမှာဖြစ်တယ်။အဲ့ဒီတိုက်ပွဲတွေကြားထဲမှာကိုယ်တေဆုံးခဲ့ရတဲ့အမျိုးသမီးတွေအပြင်ကိုတရားဥပဒေစိုးမိုးမှုမရှိတာရယ်ပြီးရင်ထိရောက်တဲ့အပြစ်တွေအေးအေးယူမှုတွေမရှိတဲ့အတွက်ကြောင့်မလို့လက်တလောကာလမှာဆိုလို့ရှိရင်ဒီလိုမျိုးတက်ဖြတ်တာတွေကစစ်တပ်မှာပဲជីជីအရက်သားကျူးလွန်တဲ့အမှုတွေမှာပဲជីជីဒါတွေကကျူးလွန်ခွင့်ပြုထားတဲ့ပုံစံမျိုးဖြစ်နေတယ်ပေါ့နော်ဆိုတော့အဲ့အကြောင်းမို့လို့ဒီကာလကပို့ပြီးတော့မှဆိုးတယ်လို့ကျမတို့ကသတ်မှတ်ပါတယ်ရှင
်ဆိုတော့ဒီအခြေအနေတွေကိုလက်ရှိအနေအထားမှာလုံးလုံးကြီးမဟန့်ထားနိုင်ဘူးဆိုရင်တောင်မှပေါ့နော်ဒီလိုအမျိုးသမီးတွေဟိုဒီနေ့တက်ဖြတ်ခံရတာပဲပေါ့နော်နီလန်းမျိုးစုံနဲ့သူတို့ကြုံတွေ့နေရတဲ့ဒီအခြေအနေတွေကိုရပ်တန့်ဖို့အတွက်ကောအခုအမျိုးသမီးဟိုဒီ BWU လို့ပေါ့နော်အမျိုးသမီးအဖွဲ့အစည်းတွေမှတွဲစင်တိုးတို့ရဲ့အဖွဲ့အစည်းတွေအနေနဲ့ဟောဘာတွေများလှုပ်ဆောင်နေတာရှိပါသလဲရှင
်ဟုတ်ကဲ့ရှင်ခုနကပြောသွားသလိုမျိုးပေါ့နော်ဒီကာလမှာတော့နိုင်ငံရေးကတနိုင်ငံလုံးအနေနဲ့မတည်ငြိမ်တဲ့အနေအထားမှာအဲပပျောက်သွားအောင်လုပ်ဖို့ဆိုတာကတော့ကျမတို့အခွဲအနေနဲ့လည်းဟိုမလွယ်ဘူးပေါ့နော်အမတန်ကိုခက်ခဲပါတယ်ဒါပေမဲ့ဒီဟာတွေကိုဘယ်လိုပုံစံမျိုးနဲ့ဟန့်တာမလဲရော့နေသွားအောင်ဘယ်လိုလုပ်သွားမလဲဆိုတဲ့အချက်ကတော့ကျမအနေနဲ့ဆိုလို့ရှိရင်တော့ဒါဒီပြိပခထဲမှာပါဝင်နေတဲ့အဓိကပါဝင်နေတဲ့အခွဲတွေရဲ့တာဝန်ယူမှုအုံခံမှုတွေနဲ့အများကြီးဆိုင်တယ်လို့ကျမကပြောချင်တယ်ပေါ့နော်ဥပမာဆိုလို့ရှိရင်စစ်တပ်ဆိုလို့ရှိရင်ရွာတွေဦးမီးရှို့တယ်မြင်သမျှအဲသူတွေကိုအကြမ်းဖက်နှိပ်စက်တာတွေတပ်ဖြတ်တာတွေလုပ်နေတယ်ဒီလိုလုပ်ရက်တွေကိုရက်တန့်ရမယ်ပေါ့နော်ဒါမှပဲအဲဒီပြည်သူတွေကိုပြစ်မှတ်ထားတဲ့တိုက်ပွဲမျိုးမဟုတ်ပဲနဲ့ဒီတစ်ဖက်နဲ့တစ်ဖက်လက်နက်ရှိတဲ့သူချင်းချင်းပြစ်ခတ်တဲ့တိုက်ပွဲမျိုးမှာပြည်သူတွေကိုရှောင်ရမယ်အဲဒီကျင့်ဝတ်ရှိတင်တယ်ပေါ့နော်ဆိုတော့ကျမတို့ဒီအမျိုးသမီးအဖွဲ့အနေနဲ့ဆိုလို့ရှိရင်လည်းပဲဒီအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအနေတဆင့်ဒီလိုမျိုး policy တွေဒီလိုအစီအစဉ်တွေပေါ်လာဖို့အတွက်တက်ဆိုင်ရာဒီအမျိုးသားညီညွတ်ရေးအစိုးရကိုပဲဖြစ်ဖြစ်တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုပဲဖြစ်ဖြစ်ကျမတို့ချင်းကပ်ပြီးတော့မှဟိုဒီလို policy တွေမူတွေချမှတ်လာအောင်လို့ကျမတို့ဆွေးနွေးညှိနှိုင်းနေတာမျိုးတွေလည်းရှိပါတယ်ရှင်
ဆိုတော့အခုလိုမျိုးဖြစ်နေတဲ့အခြေအနေမှာဒါအမျိုးသမီးတွေအထက်အကာအကွယ်ပေးဖို့ကဘယ်လောက်ထိအရေးကြီးလိုအပ်နေတယ်လို့ပြောနိုင်မလဲ
ကာကွယ်ပေးမှုတွေကတော့လောလောဆယ်မှာတော့တော်တော်လေးကိုအရေးကြီးလိုအပ်နေတာပေါ့နော်ဘယ်နေရာမှာပဲတိုက်ပွဲဖြစ်ဖြစ်အမျိုးသမီးတွေကပြစ်မှတ်ပုံစံမျိုးဖြစ်နေတဲ့အနေအထားမှာသက်ဆိုင်ရာလက်နက်ကင်အဖွဲ့တွေကနေပြီးတော့မှအမျိုးသမီးတွေကိုပြစ်မှတ်ထားတဲ့ဟာကိုရက်တန့်တင်တယ်ပေါ့နော်ဆိုတော့ဒီပြိုင်နက်ထဲမှာပဲဒီဘက်မှာကျမတို့လှုပ်လို့ရသလားဆိုလို့ရှိရင်တော့ဒီအမျိုးသားညီညွတ်ရေးအစိုးရအနေနဲ့လည်းဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့မှ
ไล่นายาเมจินวุฒิสีกันนี่ကိုကိုယ့်ရဲ့စီမံမှုအောက်မှာရှိနေတဲ့တက်ထွဲမှာတည်တည်ချာချာไล่နာကျင့်သုံးတဲ့ဟာတွေကိုလည်းပဲလှုပ်ဆောင်ပြရမယ်ပေါ့เนาะဆိုတော့အဓိကကတော့လက်ရှိအခြေအနေမှာတော့အားလုံးပူးပေါင်းပြီးတော့မှဒီအခြေအနေကိုဟန်တာဖို့ကြိုးစားကြမယ်လို့ထင်ပါတယ်ဟုတ်ကဲ့ပါရှင် ဒီအကျူးလွန်ခံရတဲ့အမျိုးသမီးတွေအတွက်လည်းအစီအစဉ်တွေကိုစနစ်တကျနဲ့တည်တည်ချာချာလေးလှုပ်ဆောင်ထားဖို့လည်းလိုအပ်တယ်ပေါ့နော်အဲ့လိုမျိုးလှုပ်ဆောင်ထားမယ်လို့လည်းကျမတို့ကမျှော်လင့်ပါတယ်လို့ဆိုလိုတာကတော့အခုခေတ်ကစပြီးတော့အမျိုးသမီးအခွင့်အရေးနဲ့ပတ်သက်တာတွေကိုလည်းစလုပ်တင်တယ်တစ်ချိန်ဟိုမြန်မာနိုင်ငံကအခြေအနေကောင်းသွားမှเนาะအာဏာရှင်ဖြုတ်ချနိုင်ပြီးတော့ဒီမိုကရေစီနဲ့
ွဲကတူပြီးဆွဲနေဆွဲနေတယ်လို့ပေါ့နော်အဲအတင်ကူပြားရဲ့ကာလကိုဆွဲနေတယ်လို့ပဲဒီစစ်ပတိပခါကြောင့်နစ်နာတဲ့သူတွေအကုန်လုံးအတွက်ကိုတခါတည်းပဲဟိုအဲလိုအပ်တဲ့အစီအစဉ်တွေနဲ့အဲထိထိရရောက်လှုပ်ဆောင်နိုင်မှုအတွက်သင်စီထားရင်တော့ပို့ပြီးတော့မှတော့အဲအဲမြင်းမြန်ဆက်ဆံနဲ့ကျမတို့ပြန်လည်ထူထောင်ရေးတွေတွားနိုင်မယ်လို့ယူကြည်ပါတယ်ရှင်
โอเคပါအခုလိုအချိန်ပေးပြီးတော့ဖြေကြပါရကျေးဇူးများတင်ပါတယ်ရှင
်ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ရှင်
ဘာသာမျိုးသမီးကဏ္ဍကိုမက်ခင်ဖြူထွေးတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့တူဒါဆောင်တဲ့အမေရိကန်တခွင်အစည်းအဝေးကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်တူဒါဆောင်တဲ့အမေရိကန်တခွင်အစည်းအဝေးမှာတော့စက်ရုံထုတ်လုပ်ရေးလုပ်ငန်းငွေကြီးကြပ်သူတူဖြစ်လာဖို့အစစ်အစစ်ဖြတ်တန်းခဲ့ရတာတွေကိုကလိုဆေးထုကပြောပြထားပါတယ်ဝစ်ကွန်ဆင်ပြည်နယ်မီလ်ဝေါကီမြို့ကမော်တော်ကားအင်ဂျင်ဝိုင်းတိုင်းတဲ့ခရီးယာတွေမော်တော်ကားအတွက်လိုအပ်တဲ့တခြားပစ္စည်းအသေးစားတွေကိုထုတ်လုပ်တဲ့စက်ရုံမှာမြန်မာရှေ့ပြောင်းခြေချသူတော်တော်များများလည်းအလုပ်လုပ်နေပါတယ်ကိုအောင်ကပြောပြထားပါတယ်ခင်ဗျာ
နောက်ဟောင်းမူတလပစပြီးတော့မီဝေါကီမြို့မှာမြန်မာတွေစတင်ထင်ချနေလာတာပါကလိုဆေးထူးဟာရောက်ခါစမှာတော့ရရအလုပ်ဝင်လို့ရင်ခုအခါမှာစက်ရုံထုတ်လို့ရေးလုပ်ငန်းခွင်ကြီးကြပ်သူတူဖြစ်နေပါပြီဒုက္ခတွေအဖြစ်ထိုင်းနိုင်ငံကနေတဆင့်ရောက်လာတာပ
ါကျွန်မြန်မာနိုင်ငံကနေထွက်လာတော့မမေရ2000နဲ့တစ်ခုနှစ်ကနေထွက်လာတယ်2000နဲ့တစ်ခုနှစ်မှထွက်တယ်ကျွန်တော်ထိုင်းနိုင်ငံနေဆက်မှာပေါ့နော်ဟာ၃နှစ်တာ၄နှစ်ကျော်လောက်လှုပ်ရှားတယ်ပြီးတော့မှဒီအမေရိကကိုထွက်ခွင့်ရတာကတော့2005ခုနှစ်မှာဒီအမေရိကကိုမထွက်လာခင်မှာနိုဘိုစကန်ထဲမှာနှစ်လခွဲလောက်နေလဲပြီးတော့မှနိုဘိုစကန်ထဲမှာတစ်ဆင့်ကျွန်တော်ဒီကိုထွက်ခွင့်ရတော့
အမေရိကကိုရောက်ခါစားမှာတော့အများအနည်းတူမတူညီတဲ့ယဉ်ကျေးမှုဘာသာစကားအခက်အခဲတွေရှိပေမဲ့ဒါတွေဟာဖြတ်ကျော်လို့ရတာတွေကြီးပဲလို့ဆိုရတယ
်ဒီနိုင်ငံမှာကတော့ဟိုကျွန်တော်တို့ကတော့ဟိုအခက်အခဲကတော့ဟိုပြောမယ်ဆိုရင်တော့လောက်ကြီးကြီးမားမားမရှိပါဘူးခုနကတော့ကျွန်တော်ရောက်ခါစားမှာဘာသာစကားအခက်ခဲရှိမယ်ဆိုတော့ကိုယ်ဘာသာမဟုတ်တဲ့တခြားဘာသာပြောတဲ့ဒီနိုင်ငံမှာမဟုတ်ဘဲနိုင်ငံဝဲရောသူ့နိုင်ငံမှာပြောတဲ့ဘာသာစကားကိုလေ့လာမှာဒါနံပါတ်1အရေးကြီးတယ်ဆိုတော့အဲ့ဒီဟာပြီးနောက်တစ်ခုကတော့ကျွန်တော်ယဉ်ကျေးမှုမတူတဲ့ပုံစံလေးတွေရှိပဲကျွန်တော်တို့အရင်တုန်းကရှင်သန်နေထိုင်ခဲ့တဲ့ပတ်ဝန်းကျင်နဲ့ဒီမှာအခုရောက်လာတဲ့ပတ်ဝန်းကျင်ကလုံးဝခြားနားတယ်ဆိုတော့အဲ့ဒီလုံးဝခြားနားတဲ့နေရာမှာနောက်တစ်ခါကျွန်တော်တို့ဟိုလိုက်နာရတဲ့ဟိုစီကန်းတွေလည်းကွာနော်ကျွန်တော်တို့အရင်နေခဲ့တဲ့နေရာမှာလိုက်နာခဲ့ရတဲ့စီကန်းနဲ့ဒီမှာရောက်တဲ့နေရာအစ်တတစ်ခုမှာကျွန်တော်တို့လိုက်နာအသိနဲ့စီကန်းနေဆိုတရားဟာရလဲကွာချမ်းမှုရှိခါကြဒါကအခက်ခဲလို့ပြောလို့များနေတောင်လိုက်ရောညီတွေဖြစ်အောင်နေတက်ဖို့နေနိုင်ဖို့ဒီဟာကတော့ဒါစိန်ခေါ်မှုတစ်ခုလို့ပြောရမှာတင်တယ်ဒါဆိုဒါကတော့ကျွန်တော်တို့ရင်ဆိုင်ရဒါကတော့လူတိုင်းရင်ဆိုင်ရမယ့်ကိစ္စပဲ
ဟိုရုံးကတော့သူဟာတာမန်ဆက်ယုံလို့သားပါဒီနောက်တဖြည်းဖြည်းချင်းအစစ်အစစ်တက်လာပါတယ
်ဒီဆက်ယုံမှာစပြီးဝင်တော့ machine operator အနေနဲ့ပဲကျွန်တော်တာမန်ဒီမှာပစ္စည်းတွေဒါထုတ်ပိုးမယ်အရည်သေးစစ်မယ်အဲသူ့အရည်အတွက်တိုင်း label ကပ် machine operator အဖြစ်နဲ့စဝင်3လ4လလောက်အကြာကြာတော့ကျွန်တော်နောက်တစ်ဆင့်တိုးပေးပေါ့ကျွန်တော်ဒါတို့ရာထူးခေါ်တော့မထီးရဟန်လာပေါ့ဆက်ဒီမှာလိုအပ်တဲ့ပစ္စည်းတွေဥပမာအားဖြင့်ဒီဆက်မှာသုံးဖို့လိုတဲ့ဒါဟို box တွေ plastic တွေအဲဒီဟာတွေကိုလိုက်ပို့ပေးရတယ်နောက်ဒီဆက်ကမှဆက်တစ်ခုကအလုပ်ပြီးသွားပြီဆိုရင်အဲဒီဆက်ကနေမှကျွန်တော်ပူကြီးတဲ့ပစ္စည်းတွေကိုကျွန်တော် warehouse ကိုသွားပို့ပေးရတယ်ဆိုတော့အဲ့ဒါမထီးရဟန်လာအလုပ်ပေါ့
အဲ့ဒီနောက်မှာတော့ဆက်ယုံတို့ပစ္စည်းတွေအတွက်ပုံစံကွက်မိုးသွန်းလောင်းတဲ့ဆက်တွေကိုဖြုတ်ရတက်ရသူဖြစ်လာပါတယ်
။ operator လုပ်တယ်ပြီးတော့မတီးရဟန်တာအဲ့ဒီမှာကျွန်တော်ရဲ့ ဒီ supervisor နဲ့ manager ကနေပြီးတော့ဒီ technician အဖြစ်ကိုဒါလုတ်ပေးနိုင်မလားအဲ့ဒီကောင်လုတ်ဖို့စိတ်ဝင်စားသလားဆိုပြီးသူတို့ကန်ထားတဲ့အချိန်မှာကျွန်တော်လိုလိုလားလားပဲလက်ခံခဲ့ပြီးတော့အဲ့ဒီဟာကိုသူတို့ပဲတင်ပေးပြီးတော့ဒီမှာကျွန်တော်အဲ့ဒီဟာပဲစလုတ်ဖြစ်ခဲ့တယ်ပေါ့ဆိုတော့ technician လုတ်ကိုကျွန်တော်6နှစ်ခွဲ9နှစ်နီးပါးလောက်တော့အဲ့လုတ်ခဲ့တယ်ဆိုတော့ကျွန်တော် setup technician လုတ်တယ်ဒါနောက်ပိုင်းမှာပြီးတော့ process အပိုင်းကိုပါ process technician လုတ်တယ်ပြီးတော့ကျွန်တော်ဒါ robot နဲ့ပတ်သက်တာတွေပါကျွန်တော်ဒါတင်ယူနေတဲ့အပိုင်းမှာအဲ့အချိန်မှာပဲဒါဒီ supervisor အဖြစ်ရာထူးတိုးခံ
ဆက်ရုံကထုတ်လုပ်တဲ့ပစ္စည်းတွေအကြောင်းလဲသူကအခုလို့ရှင်းပြသွားတယ
်ဒါဒီ DBC ကဒါကျွန်တော်အတွက်ဒါအမှတ်တရဘာလို့ဆိုတော့ကျွန်တော်ဒီအလုပ်ရုံကိုစပြီးတော့အလုပ်ဝင်တဲ့ပထမဆုံးနေ့မှာ DBC လေရဆိုတော့ဒါလည်းကြတော့ဒီမှာထွက်လာတဲ့ပစ္စည်းကိုဒီမှာ operator ကအကောက်မဲ့သူဒီမှာ insert လေးခုသူထည့်ပေးရမှာဟုတ်ပြီဒါတော့ဒါ thermoplastic mold တွေမှာဒါကြတော့ auto set ပေါ့ auto set ဆိုတဲ့ဘောကဆက်ကဒါတို့ပါသူအလိုလျောက်လေမယ်ဒါပစ္စည်းနေမှာထွက်လာမယ်ဒီမှာဒီကွန်ဗေးယားနေပဲတက်လာပြီးတော့ပစ္စည်းတက်လာမယ်ပြီးတော့မှသူအရေတွက်လိုက်ဒီမှာဟိုနေမြင်မယ်ကျွန်တော်တို့ဒီခါ operator နဲ့လေရတဲ့ဒါ set တွေရှိတယ်ဆိုတော့ robot နဲ့ဟိုဆက်ဆိုရင်တော့ဒါဟိုမှာ robot နဲ့သူထွက်လာတဲ့ပစ္စည်းကို robot နဲ့ယူပြီးတော့ဟိုဘက်မှာချပေးတာ
ဒီဆက်ရုံမှာမြန်မာနိုင်ငံကရွှေပြောင်းချေချသူတော်တော်များများအလုပ်လုပ်ပါတယ
်ဒီမှာတော့ကျွန်တော်တို့ကတော့အခုကတော့အများသောအားဖြင့်အခုကျွန်တော်ရှင်းမှာဆိုရင်တော့ဒါမြန်မာနိုင်ငံကလာတဲ့လူမျိုးပေါင်းစုံကပိုများသွားပြီဘာဖြစ်လို့ဆိုတော့မြန်မာ supervisor တယောက်ဒီမှာအလုပ်လုပ်နေတဲ့အတွက်ကြောင့်မြန်မာတယောက်နဲ့အလုပ်လုပ်ရတော့ပို့ပြီးတော့အဆင်ပြေတဲ့သဘောရှိတဲ့အတွက်ကြောင့်ဒါလာပြီးတော့အလုပ်ဝင်တဲ့လူတွေကလည်းမြန်မာတွေကပိုများတယ်ဆိုတော့ကျွန်တော်တို့ကဒါဘာသာစကားမှလည်းတို့ဟိုဘာသာစကားအခက်အခဲရှိတယ်ဆိုရင်တော့မှကျွန်တော်ကမြန်မာစကားကောင်းပြောနိုင်တယ်အင်္ဂလိပ်လိုလည်းပြောနိုင်ဆိုတော့တို့ဟိုဘက်ဒီတခြားလူတွေနဲ့လည်းကျွန်တော်ကဒါအချိန်ဆက်လုပ်ပေးနိုင်တဲ့အတွက်ကြောင့်ကျွန်တော်ရှင်မှာလောလောဆယ်မြန်မာတွေပိုများသွားတယ်အရင်တုန်းကတော့ကျွန်တော်ဆက်ဆက်ပြီးကျင်း supervisor ဖြစ်တုန်းကတော့နည်းနည်းလူကတော့တို့တခြားဒီအမေရိကန်ကဒီလူမျိုးတွေတခြားလူတွေရှိသေးတယ်ပေါ့အခုတဖေးဖေးရနဲ့တော့အခုကမြန်မာကပုံများသွားတော့
မြန်မာနိုင်ငံကရွှေပြောင်းအခြေချလာသူအခြေခြေဖေးမှကူညီကြရတဲ့အကြောင်းလဲသူကအခုလို့ပြောရတယ
်မြန်မာအများစုနဲ့အလုပ်လုပ်ရတာကအားတာချက်နဲ့အားနည်းချက်တစ်ခုကြီးအရန်အားတာချက်ကမြန်မာတွေကလှုပ်အားအရန်ကောင်းတယ်လှုပ်အားကတော်တော်ကြီးကိုအပြတ်အသတ်ကိုကောင်းတယ်ဆိုအားနည်းချက်ကြတော့ခုနကဟိုကျွန်တော်ပြောခဲ့ဘာသာစကားနဲ့ပတ်သက်ရင်အားနည်းသူတို့တချို့ဆိုရင်ဒီအမေရိကန်ကဒီသူတို့ရဲ့ဒီကဘာအတိတ်ကြီးကိုဘုံနဲ့ရောက်လာတာသူတို့အရင်နေခဲ့အရင်ကနေခဲ့တဲ့ကဘာနဲ့ဒီကဘာနဲ့လုံးဝကြီးကိုခြားနားတဲ့ခါကျတော့သူတို့ကိုတင်ပြရတဲ့အပိုင်းတွေမှာဒီဘက်ကနီးပညာအပိုင်းတွေရှိတယ်ဘာသာစကားခက်ခဲရှိတယ်အဲ့ဒီမှာတခြားလူတွေထက်ကိုပို့ပြီးတော့စိတ်ရှည်ပြီးတော့စိတ်ရှည်လက်ရှည်နဲ့အဆင့်ပေါင်းများစွာကိုတင်ပြရတဲ့အပိုင်းတွေရှိတယ
်အမေရိကန်လုပ်ငန်းခွင်တွေမှာကိုလုံနိုင်ဇွမ်းရှိသူတွေလေးလာတင်ကြားခွင့်ရတယ်လို့ဆိုပါတယ်
နှစ်ကုန်လို့ review လုပ်ပြီးဆိုရင်နောက်နှစ်အတွက်ကိုယ့်ရဲ့ရည်မှန်းချက်ပါလဲဆိုတော့သူကအများအမ်းမေးတော့ဗောနော်မေးတဲ့ခါကျကျွန်တော် operator ဘွားတော့ဆိုရင်ကျွန်တော်ရဲ့နောက်နှစ်အတွက်ရည်မှန်းချက်ဆိုရင်ကျွန်တော်ကတခြားဒီနဲ့ပို့ပြီးတော့တင်ယူလို့ရသေးတာဗောအဲ့တုန်းကတော့ဘာယာရူးရရှိတယ်မသိသေးဘူးဆိုတော့အဲ့ဒါဖြစ်ချင်းမှာကျွန်တော်ကပြောတယ်ကျွန်တော်မထီးရဟန်တာဖြစ်တဲ့အချိန်မှာနောက်နှစ်အတွက်ကျွန်တော်ယာရူးကကျွန်တော်ရဲ့မြှုပ်မှန်းချက်ကကျွန်တော် technician ဖြစ်ချင်းမှာတယ်ဆိုပြီးတော့ကျွန်တော်ကဟိုအဲ့လိုမျိုးကျွန်တော်ရဲ့နောက်ရည်မှန်းချက်ကိုကျွန်တော်အများအမ်းပြောတယ်အဲ့လို technician ဖြစ်တဲ့အချိန်မှာကျွန်တော်ရဲ့နောက်ထပ်ညွန်မှန်းတဲ့ရီမန်းချက်ကဒါကျွန်တော် supervisor လုပ်ဖို့ဆန္ဒရှိတယ်ဆိုပြီးပြောဆိုသူတို့ကကျွန်တော် supervisor လုပ်ဖို့ဆန္ဒရှိတယ်ဆိုတော့သူတို့သိတဲ့ခါကျတော့ဒီမှာနေရာလစ်လက်တဲ့ခါကျတော့သူတို့ကျွန်တော်ဒါ offer လုပ်တော့ပေါ့ကျွန်တော်သူတို့ကန့်လန့်တော့
ဘာအလုပ်ကိုပဲလုပ်လို့စေတနာထားလုံးမသာတိုးတက်နိုင်တာဖြစ်ကြောင်းလဲသူကအခုလို့ပြောရတယ
်ဒီဆက်ရုံမှာကျွန်တော်စပြီးတော့အလုပ်ဆက်ဆက်ပြီးဝင်ရင်တော့တနင်္လာရီ$6 နဲ့90ဆင့်ပေါ့ဆိုတော့အဲ့ဒါက ship premium နဲ့ဆိုတော့$10နဲ့ဆင့်40ရတယ်အခုချိန်မှာကျွန်တော် $28 ရတယ်ဆို $28အဲ့ဒါကိုမှကျွန်တော်တို့က ship premium 85 cent ပေါင်းရင် $28နဲ့ 85 cent ရတယ်တနင်္လာနေ့
ကြောင်းမဲ့တက်တက်လုပ်ငန်းဝင်မဲ့ဝင်ဝင်ရည်မှန်းချက်ရှိရမှာဖြစ်ကြောင်းလဲသူကသတိပေးပါတယ
်တကယ်တော့ဗျာဟိုဒီအလုပ်ကလေဟိုကျွန်တော်ဘဝမှာငါတချင်ချင်းကြရင်ဒီလိုမျိုးဟို plastic ပစ္စည်းတွေထုတ်တဲ့ဆက်ယုံမှာ supervisor လောက်ရပါကြီးတော့ဆိုပြီးအဲ့လိုရည်ရွယ်ခဲ့တာမဟုတ်အဲ့မဲ့ကျွန်တော်တင်ယူရတာဒီမှာမဖြစ်ဘဲနဲ့ဒီမှာအလုပ်ရဖို့ဖန်လာတော့ဒီမှာအလုပ်လုပ်တယ်အလုပ်လုပ်နေရင်ဒါတဖြည်းဖြည်းနဲ့ကိုစိတ်ထဲမှာဘာတွေးလာလဲဆိုတော့ဘာအလုပ်ကိုပဲလုပ်လို့ကိုစေတနာထားပြီးလုပ်အောင်ကိုရဲ့ကိုပိုင်းအလုပ်လို့သဘောထားပြီးတော့စေတနာထားပြီးလုပ်မယ်ဆိုရင်ဘယ်လိုအလုပ်မျိုးမှပဲဖြစ်ဖြစ်တိုးတက်လန်းဆိုတာရှိတယ်ဒီဆက်ယုံမှာလည်းဒီဆက်ယုံမှာလည်းကိုသာစေတနာထားပြီးတော့ကိုတင်ယူရမယ့်အရာတွေကိုဆက်ပြီးတော့ကိုရဲ့ဒီစိတ်ကနေပြီးတော့တင်ယူစိတ်ရှိမယ်တင်ယူနေမယ်ဆိုရင်နောက်ထပ်တက်လန်းနေရှိပါလားဆိုတော့ကျွန်တော်အဲ့ဒါကိုလိလာမိတဲ့ခါမှာကျွန်တော်အလုပ်ကိုကျွန်တော်ဘာပဲတပါးပဲကျွန်တော်ခိုင်ခိုင်စေတနာထားပြီးလုပ်တယ်ဆိုတော့အဲ့စေတနာထားပြီးလုပ်တဲ့အားကအကျိုးရှိတယ်ဆိုတာရဲ့ဒါတက်တည်ပါ
ကိုအောင်အစည်းအဝေးတင်ဆက်တဲ့သုဒ္ဓဆောင်လေအမေရိကန်တခွင်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေမြန်မာဘာသာအစည်းအဝေးကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါတော့တောက်ကြနေညာတိုင်းတင်ဆက်ပေးနေကြသိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီဘက်မှာတော့ကျန်းမာရေးလိုက်စားသူတွေကြားရေပန်းစားလာတဲ့ probiotic အကြောင်းကိုဒီဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုမေးမြန်းပြီးတော့ဒေါက်ခင်မျိုးသက်ကတင်ဆက်ထားပါတယ်ခင်ဗျာ။
ပိုဘာတက်ဆိုတာဘာပါလဲသူ့ကိုဘယ်သူကရှာဖွေတွေ့ခဲ့တယ်သူ့ကိုစားသွင်းဘာအကျိုးရှိတယ်ဆိုးကျိုးတွေရောရှိနိုင်သလားဆိုတာတွေကိုဓာတုပညာရှင်ဒေါက်တာခင်မောင်ညိုကပြောပြပေးမှာပေါ့
ပိုဘာတက်ဆာဘလို့ဖြစ်လာတော့2010ခုနှစ်လောလောဆယ်မှာပိုဘာတက်ဆိုတဲ့နာမည်ကိုသုံးခဲ့တယ်သို့တော့ပိုဘာတက်ကိုစားဘလို့တွေ့တာ1900နာမည်လောက်တည်းကတွေ့ခဲ့တာဘူဂေးရီးယားပညာရှင်ဒီကနေစတော့တွေ့တယ်လို့ကျွန်တော်တို့ပြောလို့ရပါတယ်သူ့နာမည်ကတော့စတမန်ဂရီဂိုရက်ဆိုတဲ့နာမည်သူကဘူဂေးရီးယားသမားတော်ကြီးတဲ့ဖြစ်တယ်မိုက်ခရိုဘိုလော်ဂျစ်စ်တဲ့ဖြစ်တာပေါ့ပရိုဘိုက်တစ်ဘက်တီးရီးယားတွေဟာအကျိုးပြုတယ်ဆိုတော့သူကစတင်တော့ခွဲခြားဖော်ထုတ်လိုက်တယ်သူတွေ့တဲ့ဟာကိုနောက်ပိုင်းမှာလူတွေပိုသိထင်ရှားလာတာတော့ရုရှားဘဝဆူရတဲ့ပညာရှင်အလီမက်ရှနီကော့ဖ်ဆိုတဲ့ကပို့ခေါ်ထုတ်လာတယ်လို့ကျွန်တော်ပြောလို့ရတယ်။သူခေါ်ထုတ်လာတဲ့အတွက်ဒီအကြောင်းတွေကိုလူတွေပို့တော့နားလည်တဲ့သဘောပေါက်လာတယ်။သူခေါ်ထုတ်တာအဓိကတော့ဒေါကလို့ခေါ်တဲ့ဒိန်းချင်းတွေစားတုံးတဲ့အခါမှာလူတွေကစံမာကြီးအမှန်တန်ကောင်းလာတယ်ဆိုတာတွေ့ရတယ်။ဒီဘူဂေးရီးယားနဲ့ရုရှားတဲ့လူမျိုးတွေကအသက်ရှည်တယ်ကျန်းမာတယ်ဆိုတာအဲ့ဒီဒင်ဂျင်လို့ကျွန်တော်ပုံမှာခေါ်တယ်ဟိုသူတို့ကလည်း fermented meal ပေါ့နောင်တို့အချင်းဖောက်ထားတယ်အဲ့ဒီဟာကိုသူတို့ကစားကြတယ်သူတို့ဒီမှာအစားတော့ကဒီ note တစ်မျိုးပဲအဓိကထားစားတယ်အဲ့မှာဒင်ဂျင်တွေဒီဒင်ဂျင်တွေပေါ့ cheese တွေပေါ့ဒါစားတယ်အဲ့ဒီလူတွေကပုံကအသက်ရှည်တယ်ဆိုတော့ယုံကြည်လာတဲ့အတွက်ဒီ provide ကိုနောက်ပိုင်းမှာအလေးပို့ထားလာကြတယ်ဒါကိုသိလာတဲ့ဆေးသူတ္တနာပညာရှင်တွေက probiotic ဆိုတော့ဆေးကိုထုတ်ပြောင်းလာကြတယ်။အဲ့ဒီခါခေတ်ဆန်းလာတာ20ကျော်လောက်ပဲရှိပါသေးတယ်
။ probiotic ဆိုတာအသက်ရှင်သန်နေတဲ့ bacteria တို့ virus တို့လို microorganism အနုဇီဝရုပ်ကလေးတွေဖြစ်ပြီးတင့်တော်တဲ့ပမာဏရှိနေသူတို့မှီခိုးနေတဲ့ခန္ဓာကိုယ်ရဲ့ကျန်းမာရေးကိုအကျိုးပြုတယ်လို့2024မှာကမ္ဘာကျန်းမာရေးအဖွဲ့ WHO ကအတိတ်ပဲဖွင့်ဆိုထားပါတယ
်။ probiotic ဆိုတာအသက်ရှင်နေတဲ့ bacteria live bacteria တွေအဲ့လိုလူတွေကိုချွေးလိုက်တော့လူတွေကကျန်းမာရေးကိုတက်လာတယ်။အဲ့ဒီကျန်းမာရေးတိုးတက်လာတဲ့ bacteria တွေကိုထုတ်ပြီးတော့ဆေးလုံးအနေနဲ့ရောင်းချတာ probiotic ဆိုတော့အမျိုးစုံဖြစ်လာတယ်။ probiotic အလုံး100လောက်ကိုဒေါ်လာ20နဲ့လည်းရောင်းတယ်ဒေါ်လာ400လောက်ထိကိုရောင်းရတယ်မျိုးစားကိုတည်တော့အဲ့တော့မျိုးစားကိုတည်တယ်ဆို probiotic bacteria တွေကိုသူတို့ပြည့်စုံလို့တော့ခွဲထုတ်တော့အကောင်းဆုံး bacteria တွေကိုစုလိုက်တော့ billion of bacteria ပေါ့ဒီပုံမှာဒီမှာစားသုံးနေတဲ့ bacteria ပေါ့လေတချို့စည်းဆိုင်မှာဝယ်လို့ရတဲ့ bacteria အဲ့ probiotic ကဘလောက်ပါလဲဆိုရင် bacteria ပေါ့တော့100 billion ဆောက်ပါတယ်လို့ပြောလာပါတယ်ဟောသာမန်အားဖြင့် 80 billion ဆောက်တဲ့ရှိပါတယ
် probiotic ကိုစားသုံးတာဟာကျန်းမာရေးအတွက်ဘာအကျိုးရှိစေပါသလဲ
ကောင်းကျိုးလေးပြောရတော့ကျွန်တော်တို့ကိုမာတွေပြောတဲ့ gastric ပေါ့အစာအိမ်ရောဂါတောင်ကိုတက်တာစီတော့အမှန်ပဲအဲ့ဒါမှာ balance ဆိုချင်ပါလေ bacteria တွေ balance ဒီတော့ပိုင်းတာတွေကိုတက်တာအောင်သူတို့ပေးတဲ့ bacteria တွေပါဝင်အတွက်ဒါလက်တွေ့ခံစားရတယ်ဆိုပါတယ်ကိုခံအားကောင်းလာတဲ့အတွက်လည်းတော်တော်ကံနဲ့အေးအေးမိတာချောင်းဆိုးတာတွေမရှိတော့ဘူးလို့ဆိုကြတယ်တခြားယောဂါတွေကတော့အမျိုးစုံပေါ့ဗျာကြောက်တယ်ဗျာညာလို့ပြောပေမဲ့တကယ်တကယ်တော့သူကဒီယောဂါတွေကြောက်တာမှကြောက်တာကိုလက်တွေ့မဆန်းတနိုင်ဘူးဆေးတွေကိုလည်းအဲ့ဒီလက်တွေ့မဆန်းတနိုင်မယ်နဲ့တားတဲ့အတွက်အမေရိကန်လိုမျိုးနိုင်ငံကဆိုရင်ဒီကြောညာကိုမှားရွေးစွာကြောညာရင်တော့သူတို့တန်ဝေရိုက်တယ်လေ။နိုဝဲနဲ့ဖြစ်ကဆိုသူတို့အဲ့လိုမျိုးကြောညာတဲ့အတွက်ဒေါ်လာ20 million ကျော်တန်တက်တာကိုလည်းတွေ့ရတယ်။အဲ့တော့ဆေးတွေကိုကျွန်တော်ဒီမှာတော့အဘာကောင်းလည်းညာကောင်းလည်းကြိုက်တယ်လို့ပြောလို့ရပြီပဲ။နိုင်ငံတော်များများမှာတော့ regulation တွေရှိတယ်။မသေးကြဘူး approve မလုပ်ထားဘူး။လူတွေကလက်မခံတာလို့ဆိုရင်ကြောညာခွင့်မရှိဘူး။ကိုပြောချင်တာပြောလို့မရဘူး
။ probiotic အတွက်ဓာတုဗေဒသဘောရသူကဘယ်လိုအလုပ်လုပ်တာပါလဲလူအတွက်ဆိုးကျိုးရောဖြစ်စေနိုင်ပါသလား
ဘက်တီးရီးယားတွေတဲမှာလည်းအကောင်းဘက်တီးရီးယားရှိတယ်လို့အဆိုးဘက်တီးရီးယားတွေလည်းရှိပါတယ်အဆိုးဘက်တီးရီးယားဘိုက်ထဲမှာဆိုရင်တို့ဖြစ်အသက်ကြီးလာတယ်ကြားလာရင်အဲ့ဒီတချို့ဘက်တီးရီးယားတွေဘိုက်ထဲမှာနေတော့လူတွေရဲ့အစာခြေတဲ့လမ်းကြောင်းတွေဖြိုဖျက်သွားလိုက်တယ်လို့ဖြစ်နေတယ်အဲ့တော့အစာမချေဘူးပေါ့auto intoxication ဆိုတော့ဥမကြီးမှာရောဂါတွေဖြစ်တယ်ဆိုတာတွေ့ရတယ်။ဘိုက်ထဲမှာအစာဟောင်းတွေအများကြီးကျန်တော့တဖြည်းတဖြည်းနဲ့အဲ့ဒီမကောင်းတဲ့ bacteria တွေပေါက်ဖွားလာတယ်။အဲ့ဒီပေါက်ဖွားလာတဲ့အခါမှာသူတို့ကသူတို့ဓာတုပိဒအနေနဲ့ပြောရရင် phenol တို့ indol တို့ ammonia တို့အဲ့လားတွေဖတ်လာတယ်။အဲ့တော့ protein တွေကိုအစာမချေတော့ဘူး။အစာချေလိုက်လည်းသူကမကောင်းတဲ့ဟာတွေဖြစ်သွားတယ်ပေါ့။ကိုတင်းကိုကျွန်တော်တို့အစာမှားတော့ခြေလိုက်ရင်ဒီကောင်လေးကအမလောကပျက်စီးပုတ်ကိုတဲ့အရာတွေဖြစ်လာတယ်။ခုနကျွန်တော်ပြောတဲ့လိုပဲဆုရှင်ဘက်ရှင်နီကော့ဖ်ကတော့ဒါကတော့အကောင်းဆုံးက meat fermentation ဘာလို့အချင်းဖောက်ထားတဲ့ဟာလဲအကောင်းဆုံးဆိုတော့ပြောပါတယ်သူကအဲ့တော့လေးလာတော့ဒင်းဂျီလိုမျိုးစပြီးတော့သူကပြေးလိုက်အများကြီးတက်တာပါလေ။ဒါကြောင့်ဒီဇူလောက်တဲ့ probiotic ကိုစားသုံးလိုက်ရင်တဖြည်းဖြည်းနဲ့ဒီ bacteria တွေကအစာအိမ်ထဲမှာတောက်သွားမယ်အဲ့ဒီအစာအိမ်ထဲမှာသူကတစ်ဖြည်းပေါက်ဖွားလာနောက်ထပ်ပေါက်ဖွားလာပေါ့ပေါက်ဖွားလာတော့အမှန်တန်ကောင်းလာတဲ့အခြေအနေဖြစ်လာတယ်ဒါကြောင့်ဒီနောက်ပိုင်းမှာလူတွေရဲ့ bite ထဲမှာ Bulgarian Basilia ဆိုဘူဂေးရီးယားကလာတဲ့ bacteria တွေအများကြီးရောက်လာပြီဆိုရင်တော့အဆင်ပြေတယ်ဆိုတော့ပြင်သစ်ကပြောလာတာရှိပါတယ်ဒီ bacteria တွေထည့်ပေးတဲ့ဟာမှာအကောင်းကြီးပဲလို့မြင်လို့တော့မရဘူးပေါ့အဆိုးတွေလည်းနည်းနည်းတော့ရှိပါတယ်အလို့ရှိကလေးတွေနိုးကြိုတက်ကျွေးနေတဲ့ကလေးတွေမှာဒုက္ခရောက်တာရှိတယ်။တချို့ကိုယ်ခန္ဓာအယမ်းနဲ့တူကြတော့လည်းအဆင်မပြေတာတွေ့ရတယ်။ bacteria တွေမှာဆိုးတာ E. coli bacteria တွေပါတယ်။ E. coli bacteria တွေဒီ strain တွေကိုပိုက်ထုတ်ကသွားရင်လည်းကျွန်တော်တော်တော်ကိုခြေဖြတ်လို့မရဘူး။ဒါပေမဲ့အဲ့ဒီ bio flow လို့မျိုးအားတော့ခြေဖြတ်နိုင်တယ်ဆိုတော့သူပြေသနာကိုစတင်တွေ့တာပါလေ။ဒါကိုဆက်ပြီးတော့လေ့လာနေကြတယ်။သို့တော်လည်းအထူးဖြင့်တက်ရှိဘက်တီးရီးယားကိုကျွန်တော်ထည့်ပေးတယ်ဆိုတော့အကုန်လုံးကတော့ကြောက်နေတာပေါ့တိရစ္ဆာန်နဲ့စမ်းလို့လည်းကျွန်တော်တို့မရအောင်လေတိရစ္ဆာန်နဲ့စမ်းရင်လူတွေရဲ့အစာခြေတဲ့ပုံစံနဲ့တိရစ္ဆာန်အစာခြေတဲ့ပုံစံတော်တော်လေးကိုကွာနေတွေ့ရတယ်ဒါကြောင့်ဒီဟာကိုသုတေသနများစွာပြုလုပ်ရအောင
်ဒေါက်တာခင်မောင်ညိုပါပရိုဘိုင်တစ်အတွက်သုတေသနတွေကတော့လုံနေစေဖြစ်ပေမဲ့အခုချိန်ထိတော့ဗျာဆေးတွေလိုပဲလက်တွေအသုံးတည့်လို့သုံးနေကြတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိက္ကံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။ရတ္တပုံကျင်းသိဆုံးနေပါမယ
်။သရရှင်နေခုနားဆင်ကြရတာကတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်တဲ့သိက္ကံနဲ့နည်းပညာကဏ္ဍဖြစ်ပါတယ်။ VOA ကနေတောက်ချာနေညာပိုင်းနောက်ဆုံးရဒီအစည်းအဝေးကိုဆက်လက်တင်ဆက်ပေးနေပါတယ်အခုတခါတော့နောက်ဆုံးရသတင်းချင်းချုပ်ကိုမမသစင်အောင်ကတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ရာထူးကနေနှုတ်ထွက်သွားတဲ့ဗြိတိန်ဝန်ကြီးချုပ် Liz Truss နေရာမှာအရင်ဝန်ကြီးချုပ်ဟောင်း Boris Johnson ပြန်ပြီးတော့ဝင်ရောက်ရှင်ပြိုင်နိုင်ခြင်းရှိပါတယ်ပြီးခဲ့တဲ့ September တုန်းကရာထူးရယူခဲ့တဲ့ဝန်ကြီးချုပ် Liz Truss တာဝန်ထမ်းဆောင်ပြီးတော့သတင်း6ပတ်အကြာမနေ့တုန်းကနှုတ်ထွက်ခဲ့ပါတယ်ဒါကြောင့် conservative party ကောင်းဆောင်ရာဒူးတွေတနင်္လာနေ့မှာစပြီးတော့ရွေးချယ်မှုလုပ်ငန်းတွေစတင်မှာပါ။အောက်တိုဘာ28ရက်နေ့မှာကောင်းဆောင်တစ်ကိုကြီးညာနိုင်မယ်လို့တော့ခန့်မှန်းထားပါတယ်။ယူကရိန်းကိုရုရှားကျူးကျော်စစ်ကိုထောက်ခံတဲ့ဥရနဲ့ပတ်သက်ပြီးတော့ဘယ်လိုကင်တွေ့မလဲဆိုတာကို EU ဥရောပသမဂ္ဂကဆွေးနွေးမှာဖြစ်ပါတယ်။ EU ဖွဲ့ဝင်တွေအနေနဲ့ရုရှားရန်လိုမှုတွေထိန်းချုပ်ဖို့အတွက်အထူးခုံရုံးတစ်ခုထားဖို့စပြီးတော့စဉ်းစားသင့်ပြီလို့လည်း Estonia ဝန်ကြီးချုပ်ကဒီကနေ့ပြောပါတယ်။ကရင်ပြည်နယ်ကော့ကရိတ်မြို့တွင်နေရာတချို့ကိုကရင်အမျိုးသားလွတ်မြောက်ရေးတပ် KNLA နဲ့ပူးပေါင်းတပ်ဖွဲ့တွေဒီကနေ့မနေ့ကဝင်ရောက်တိုက်ခိုက်ပြီးတော့မြန်မာစစ်တပ်နဲ့အပြင်းအထန်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အဆောက်အဦတွေတိုက်ခိုက်ခံရတဲ့အကြောင်းနဲ့ပြည်သူတချို့နဲ့ဝန်ထမ်းတချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်ရှင
်။သတင်းချင်းချုပ်ကိုမမြသစင်အောင်ချင်းညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပြီးတော့အတန်းလွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Gallery နဲ့ PJ Elliot တို့ဖြစ်ပါတယ်။ View American အတန်းရဲ့တောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ line kilometer 32 51နဲ့ line length meter 190တို့ကနေအတန်းလွန်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါလိမ့်ဗျာ။
This program has come to you from the Voice of America, Washington.